Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2023ခုနှစ်ဇူလိုင်လ23ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းထုံမီတာ24.50 51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောတာရှင်များရှင်လန်းချမ်းမြေချပါစေရှင်ဒီမှာသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမတ်သင်ကီထိုင်းနဲ့အတူတင်ပြသွားပါမယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ဟာအာဆီယံနဲ့မဟာမိတ်နိုင်ငံအစည်းအဝေးတက်ရောက်ဖို့ဒီကနေ့အင်ဒိုနီးရှားကိုရောက်ရှိမှာဖြစ်ပြီးမြမအရေးထက်သွင်းဆွေးနွေးဖို့ရှိပါတယ်နှစ်ရက်ကြာကျင်းပခဲ့တဲ့NATO ထိပ်သီးအစည်းအဝေးမှာယူကရိန်းအတွက်ရလာကောင်းတွေထွက်ခဲ့တယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်ကိုလည်းအပြင်းထန်သတိပေးလိုက်ပါတယ်ရုရှားကယူကရိန်းမြို့တော်ခီးဗ်ကိုမနေ့ကအီရန်လုံဒရုန်းတွေအပါအဝင်ဒုံးလက်နဲ့တင်နဲ့တိုက်ခိုက်ခဲ့ပါတယ်အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံခဲ့တဲ့အပေါ်အမြင်သဘောထားတွေကိုအရင်ဆုံးနှားဆင်ချက်ရမှာဖြစ်ပါတယ
်တွေ့တယ်ဆိုတာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်တွားတွေ့လို့ရှိရင်လည်းသူတို့လိုချင်တဲ့ပုံစံအတိုင်းပေါ့နော်ပြောမှာဒီငါးဆက်ကနဲ့ဆွေးနွေးဖို့ဆိုတာမျိုးလာရေကောက်ပွဲမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော
်မကြခင်မှာနားဆင်ချက်ရပါမယ်ရှင်နောက်စင်ကာပူ UOB ဘဏ်ကမြန်မာလေချောင်းလိုင်းငွေပေးချေမှုကိုရပ်ဆိုင်းတော့မယ်ဆိုတဲ့အကြောင်းသတိတိုင်းအတွင်းကတိုက်ပွဲတွေအခြေအနေနောက်စစ်တပ်နိုင်ငံရေးကမထွက်မချင်းနိုင်ငံရေးမဆွေးနွေးဘူးဆိုတဲ့ KNU ပြောခွင့်ရတဲ့ဆက်သွယ်မိမြန်ခန့်တို့ကိုလည်းတင်ပြပေးပါမယ်နောက်ပိုင်းမှာတော့ Editor နဲ့ဆွေးနွေးကန်လူတုနဲ့ကျမ်းမာရေးတပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုလည်းနားဆင်ချက်ရပါမယ်ရှင်အခုရင်ဆုံးတော့ကိုစော်မိုးကျော်နဲ့တို့သတင်းတွေတင်ပြပါမယ
်လစ်သူရေးနီးယားနိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့ NATO ထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ကအစည်းအဝေးကနေယူကရိန်းအတွက်ရလဒ်ကောင်းတွေပေါ်ထွက်ခဲ့တယ်လို့ပြောဆိုခဲ့တယ်လို့ရုရှားကိုလည်းအပြင်းအထန်သတိပေးလိုက်ပါတယ
် Our commitment to Ukraine will not weaken. We will stand for liberty and freedom today, tomorrow and for as long as
ယူကရိန်းကိုထောက်ခံကူညီနေတာကိုရှောင်လွဲသွားမှာမဟုတ်ပါဘူးယူကရိန်းနဲ့ပတ်သက်ပြီးချမှတ်ထားတဲ့ကျွန်တော်တို့ရဲ့တန်တိတ်တဟာအားနဲ့မတော်ပါဘူးလွံ့မြောက်ရေးနဲ့လွတ်လပ်မှုအတွက်ဆက်လက်ယက်တည်သွားမှာပါလို့သမ္မတဘိုင်ဒန်ကအစည်းအဝေးပြီး Phineas မြို့တော်မှာရှိတဲ့ Phineas တက္ကသိုလ်မှာပြုလုပ်တဲ့လူမှုတွေ့ဆုံပွဲမှာပြောဆိုခဲ့တာပါဒါအပြင်သမ္မတဘိုင်ဒန်ကရုရှားသမ္မတဗလာဒီမာပူတင်ကိုအပြင်းအထန်သတိပေးလိုက်ပါတယ်ရုရှားဟာတန်တပန်ရေးနည်းအရဖြစ်ရှင်းဖို့စိတ်ဝင်စားပါဘူးသမ္မတပူတင်ဟာယူကရိန်းထက်ရေရှည်ခံနိုင်လိမ့်မယ်လို့မှားယွင်းစွာယုံကြည်နေပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ပေါ်ဒူးနေကပြုတ်လုခဲ့တဲ့လူလူစီဝဲမှာပေးသက်ထောင်ထဲချီတက်ရောက်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့တဲ့ယူကရိန်းသမ္မတဇာလင်စကီကတော့အမေရိကန်ပြည်ထောင်စုကပေးတဲ့ကလော့စတာစင်ကွဲဘုံလက်နက်တွေပေးရတဲ့အပေါ်ပေါ်ဒူးနေမှာကာကွယ်ပြောဆိုခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဇာလင်စကီတို့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့လစ်သူရေးနီးယားကနေဖင်လန်နိုင်ငံကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်
။ယူကရိန်းနိုင်ငံမြို့တော်ကီဗ်ကိုဗုဒ္ဓဟူးနေ့မှာရုရှားဘက်ကအီရန်လို့ရှာဟစ်မောင်းတူမဲ့ဒရုန်းတွေအပါအဝင်လေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ကီဗ်မှာနှစ်နာရီကြာလေကြောင်းသတိပေးချက်ထုတ်ပြန်ခဲ့ရပြီးလေကြောင်းရန်ကာကွယ်ရေးတပ်တွေကမြို့ area တဲကိုဝင်လာတဲ့ရန်သူပြစ်မှားအလုံးကိုဖျက်ဆီးခဲ့ကြောင်းယူကရိန်းအာဏာပိုင်တွေက Telegram Channel ကတစင်သတင်းထုတ်ပါတယ်။ရုရှားပစ်လွတ်လိုက်တဲ့ဒရုန်းယာဉ်26ဆင်းကိုပစ်ချခဲ့ပြီးမောင်းတူမဲ့ဒရုန်းယာဉ်တွေကပြက်ချလာတဲ့အပျက်စီးတွေကြောင့်လူနေအိမ်အဆောက်အုံများစွာပျက်စီးခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ရုရှားရဲ့ Shahid drone တွေဟာတောင်ပိုင်းစိတ်ကမ်းမြို့ Odessa ကိုလည်းတိုက်ခတ်ခဲ့ပြီးအဲ့ဒီကအသေးအပြောက်သတင်းတွေတော့ချက်ချင်းမရရှိသေးပါဘူး။တခါလစ်သူအိနီးယားမှာကျင်းပတဲ့ NATO ထိပ်သီးအစည်းအဝေးမှာယူကရိန်းရဲ့အဖွဲ့ဝင်ဖြစ်ရေးဆန္ဒအပေါ်အဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်အားလုံးကအလွန်ခိုင်မာပြီးအပြုသဘောဆောင်တဲ့သတင်းစကားပေးပို့မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုထားပါတယ်။ဒါအပြင်ယူကရိန်းတပ်ဖွဲ့တွေကိုလက်နက်ခဲယံမီးကျောက်တွေထောက်ပံ့ပေးဖို့လိုအပ်ကြောင်းနဲ့ဘလို့အမျိုးအစားခဲယံမီးကျောက်တွေပံ့ပိုးမလဲဆိုတာကတော့အဖွဲ့ဝင်တနိုင်ငံချင်းကနိုင်ငံအလိုက်ဆုံးဖြတ်ရမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ရှင်
။တရုတ်အစိုးရနဲ့ပတ်သက်တဲ့အင်တာနက်မှာအချက်အလက်ခိုးယူတဲ့အဖွဲ့တစ်ဖွဲ့ကနေအနောက်ဥရောပကအစိုးရဌာနတွေအပါအဝင်အဖွဲ့အစည်းပေါင်း25ခုရဲ့အီးမေးလ်တွေကိုဖောက်ထွင်းဝင်ရောက်ခဲ့တယ်လို့ Microsoft ကုမ္ပဏီကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။Storm 0558လို့ခေါ်တဲ့အဖွဲ့ဟာ Microsoft ရဲ့ email စနစ်ဖြစ်တဲ့ Outlook ရဲ့လုံခြုံရေးစနစ်ကို လုံခြုံရေးစီစစ်တဲ့စနစ်ကိုဖျက်ပြီးဝင်ရောက်ခဲ့တယ်လို့ Microsoft ကုမ္ပဏီကကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုခိုးယူတဲ့လောက်ရကိုမေလကလေးကစတင်ခဲ့တာလို့လည်းဆိုပါတယ်။ Microsoft ကုမ္ပဏီအနေနဲ့အခုလို email ဖောက်ထွင်းခံရတဲ့အဖွဲ့အစည်းအားလုံးကိုဆက်သွယ်ပြီးတုံ့ပြန်ဆောင်ရွက်နိုင်ဖို့အရေးကြီးတဲ့သတင်းအချက်အလက်တွေပေးခဲ့တယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်။ဒါပေမဲ့ဘယ်အဖွဲ့အစည်းတွေထွန်းဖောက်ခံရတယ်ဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူး။အခုလို Microsoft email စနစ်ဖောက်ထွင်းခံရတဲ့အတွက်လျှော့ဝက်ကတ်သတ်အစစ်မဟုတ်တဲ့စနစ်ကိုထိခိုက်တယ်လို့ American အင်ဂျူရောအမျိုးသားလုံခြုံရေးကောင်စီရဲ့ပြောရေးဆိုခွင့်ရှိသူ Adam Hatch ကဗုဒ္ဓဦးနဲ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။တရုတ်အစိုးရကတော့ဒီလိုဖြစ်ရတဲ့နဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုအငြင်းညှို့လို့ရှိပါတယ်။
အမေရိကန်ပြည်တော်စုမှာဇွန်လအတွင်းစားသုံးသူဈေးနှုန်းတွေ300ခန့်လုံးသာမြင့်တက်ခဲ့ပြီးဒါဟာ12လစာငွေကာလငွေကြေးဖောင်းပွမှုနှုန်းအနည်းနဲ့အနည်းဆုံးဖြစ်ခဲ့ပြီးလွန်ခဲ့တဲ့နှစ်နှစ်ကျော်နဲ့နှိုင်းယှဉ်ရင်တိတိတသာကျဆင်းသွားကြောင်းအစိုးရကပုတ်ထုနေ့မှာသတင်းထုတ်ပါတယ်ပြီးခဲ့တဲ့တစ်နှစ်တုန်းကအမေရိကန်ရဲ့ငွေကြေးဖောင်းပွမှုဟာနှစ်စဉ်နှုန်းထားထက်900ခန့်လုံးကျော်အထိမြင့်တက်ခဲ့ပြီးဒါဟာဆယ်စုနှစ်လေးခုအတွင်းအမြင့်ဆုံးဖြစ်ခဲ့တာပါအဲ့ဒီအနည်းအထားကနေအခုတဖြည်းဖြည်းကျဆင်းသွားခဲ့တာဖြစ်ပါတယ်ဇွန်လအတွက်ကိန်းဂဏန်းတွေဟာဘိုးဘန်ကမူဝါဒချမှတ်သူတွေရနိုင်ဖို့ကြိုးစားနေတဲ့နှစ်စဉ်ငွေကြေးဖောင်းပွားမှုနှုန်း200ခန့်လုံးနဲ့နီးနီးဆက်ဆက်ရှိခဲ့ပြီးမေလကမှတ်တမ်း400ခန့်လုံးကနေနောက်ထပ်ကျဆင်းခဲ့တာဖြစ်ပါတယ်အလုတ်သမားစင်းအင်ထာနက်ကအချက်လက်တွေအရကားဟောင်းစေးကွက်ဒက်စီအသားနဲ့လေရင်ကဈေးနှုန်းတွေကျဆင်းသွားတယ်လို့လည်းပြောပါတယ်အမေရိကန်ဘိုးဘန်ဟာငွေကြေးဖောင်းပွားမှုကိုထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့16လတာအတွင်းသူတို့ရဲ့စံသတ်မှတ်ချက်တွန်းနှုတ်ကိုဇက်တိုင်မြင့်တင်ခဲ့ပြီးစားသုံးသူနဲ့လုပ်ငန်းချင်းငွေကုန်ကျစရိတ်ကိုလည်းမြင့်တင်ခဲ့ပါတယ်။ဒီလနှောင်းပိုင်းထဲမှာနောက်ထပ်တွန်းနှုတ်ကိုတိုးမြှင့်သတ်မှတ်ဖို့စီစဉ်ထားပေမဲ့အခုငွေကြေးဖောင်းပွားမှုနှေးကွေးလာနေတာနဲ့အမျှနောက်ထပ်နှုံးထားတိုးလမှုကိုဆိုင်းငံ့တာဒါမှမဟုတ်လျှော့ချတာတွေလည်းလှုပ်ဆောင်လာနိုင်ပါတယ်ရှင်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12139အိုင်းဒိုမီတာ40 kHz 9439အိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ရဲ့ဂျာတာပရင်းနဲ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအာဆီယံနဲ့မဟာမိတ်နိုင်ငံများအစီအဝေးတက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံဂျကာတာကိုဇူလိုင်လ23ရက်နဲ့24ရက်နေ့တွေမှာသွားရောက်မှာဖြစ်ပြီးမြန်မာအရေးအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကဗိုလ်ထုနဲ့မှထုတ်ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေအလုံးရပ်တန့်ဖို့လူသားချင်းစာနာမှုအကူအညီတွေကိုအနောက်အရှက်မရှိဘေးကွင်ပြုဖို့တရားမျှတမှုကင်းမဲ့စွာဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့နဲ့အလုံးပါဝင်တဲ့ဒီမိုကရေစီဖော်ဆောင်ရေးလမ်းကြောင်းကိုပြန်သွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းထားကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံကြားရေးဝန်ကြီးဘလင်ကင်ဟာအထင်30မြောက်အာဆီယံဒေသဆိုင်ရာဖိုရမ်တက်ရောက်မှာဖြစ်တယ်လို့အရှေ့အာရှနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်မြန်မာအရေးပြင်ရုရှားယူကရိန်းစစ်ပွဲကိစ္စပင်လယ်ရေကြောင်းဆိုင်ရာကိစ္စတောင်တရုတ်ပင်လယ်ပြင်အရေးနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ်ဒီလာမယ့်အာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးကိုတော့တရုတ်နိုင်ငံသားရဲ့ဝင်ကြီးချင်ကန်းကတော့ကျန်းမာရေးကြောင့်မတက်ရောက်နိုင်ဘူးလို့တရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနကပြောဆိုထားပါတယ်
ပါရှန်ပင်လယ်ခွေတဲ့အခါပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေနဲ့ပတ်သက်ပြီးအခုသတင်းပါထဲမှာရုရှားနိုင်ငံကအာရပ်နိုင်ငံတွေနဲ့ပူးရဲကြေညာချက်ထုတ်ပြန်ပြီးတဲ့နောက်အီရန်ကရုရှားတပ်မတ်ကိုဆင့်ခေါ်လိုက်ပါတယ်။ဒါဟာယူကရိန်းကျူးကျော်စစ်နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးတိတိတသားကောင်းနေချိန်အီရန်နဲ့ရုရှားကြားရှာရှာပါပါတင်းမာတဲ့ဖြစ်ရပ်ပါ။ယူကရိန်းမှာစိုးစိုးရွားရွားထိခိုက်မှုတွေဖြစ်စေတဲ့လူသက် drone တွေကိုအီရန်ကရုရှားကိုထောက်ပံ့ပေးခဲ့တာပါ။ရုရှားနဲ့ပင်လယ်ခွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီ GCC တို့မော်စကိုမှာတွေ့ဆုံပြီးနောက်ထုတ်ပြန်တဲ့ပူးရဲကြေညာချက်ကြောင့်တန်မတ်ကိုဗုဒ္ဓနည်းမှာဆင့်ခေါ်ခဲ့ကြောင်းအီရန်နိုင်ငံပိုင် IRNA သတင်းဌာနကပြောပါတယ်။ Greater Tomb, Lesser Tomb နဲ့အဘူမူဆာကျွန်းသုံးခုအငင်းပွားမှုမှာငြင်းချက်နဲ့အဖြစ်တစ်ခုရှာဖို့လဲအီရန်ကကြေညာချက်မှာတောင်းဆိုထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံဘလူးချီစတန်ပြည်နယ်တွင်အစိုးရစစ်တပ်စခန်းတစ်ခုကိုနဲ့အခြားနေရာတွေမှာ နေလက်ကန်အတန်းဖက်တိုက်ခိုက်သူတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးစစ်သား12ဦးနဲ့အရသား2ဦးသေဆုံးခဲ့တယ်လို့ဗုဒ္ဓနေကပါကစ္စတန်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်။အတန်းဖက်သမား5ဦးမနေ့အစောပိုင်းမှာစစ်တပ်စခန်းထဲကိုတိတ်တဆိတ်ဝင်ရောက်ဖို့ကြိုးပမ်းစဉ်အချိန်မီတားဆီးနိုင်ခဲ့တယ်လို့စစ်တပ်သတင်းဌာနကပြောဆိုပါတယ်။နိုင်နဲ့ချီကြအောင်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်သား9ဦးကြဆုံးကအတန်းဖက်သမားအလုံးသေဆုံးတယ်လို့ပြောဆိုခဲ့ပါတယ်။အခုလိုတိုက်ခိုက်တာနဲ့ပတ်သက်ပြီးတော့အစ္စလာမ်စစ်သွေးကြောင့်အသက်အဖွဲတစ်ခုဖြစ်တဲ့ထရီကီအီဂျီဟတ်အဖွဲကတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ပါကစ္စတန်တာဝန်ရှိသူတွေဘက်ကတော့ဘယ်သူလက်ချက်ဖြစ်တယ်ဆိုတာထုတ်ဖော်ပြောဆိုထားခြင်းမရှိသေးပါဘူး
။ပါရာဂွေးမှာသမရအသည့်ဖြစ်ရွေးကောက်တင်မြှောက်ခံထားတဲ့ဆန်တီယေဂိုဖီနာကသူ့ရဲ့၅နှစ်တာတက်တန်းအတွင်းမှာထိုင်ဝမ်ဘက်ကရပ်တည်သွားပြီးတောင်အမေရိကတောင်အမေရိကမှာထိုင်ဝမ်နဲ့တခုတည်းသောတန်တမန်ဆက်ဆံရေးထူထောင်ထားတဲ့မဟာမိတ်အဖြစ်ဆက်ရှိနေမယ်လို့ဗုဒ္ဓုနဲ့မှာထပ်မံအတည်ပြုပြောဆိုလိုက်ပါတယ်။ပီနာကသမရအသည့်အဖြစ်ကျန်းသစ်စာမချိန်ဆမီ၅ဘတ်အလိုမှာထိုင်ဝမ်ကိုရောက်နေပြီးဒီခီဟာတိုက်ဆိုင်မှုမဟုတ်ဘဲပါရာဂွေးအနေနဲ့လာမယ့်၅နှစ်မှာလဲထိုင်ဝမ်ပြည်သူတွေဘက်ကရက်တီဖို့ဂရိကဝတ်ကိုထပ်လောင်းအတည်ပြုဖို့လာခဲ့တာလို့ပြောဆိုထားပါတယ်။ပီနာကထိုင်ဝမ်သမရဆိုင်အင်ဝမ်ကိုလဲအခြေခံမူတွေနဲ့တံပိုးတွေဟာအပေးအယူလုံးညှိနှိုင်းစရာမဟုတ်ကြောင်းကောင်းကောင်းသိနာလည်သူအဖြစ်ချီးကျူးစကားပြောဆိုခဲ့ပါတယ်ရှင်။ထိတ်တန့်ရောက်တဲ့တဲ့နေကိုကိုစော်မိုးကျော်နဲ့အတူတင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့တောရောက်တွေ့ဆုံခဲ့ကြောင်းထိုင်းနိုင်ငံခြားဝင်ကြီးဒွန်ဖရာမုတ်ဝန်နိုင်ကအာဆီယံနိုင်ငံခြားဝင်ကြီးတွေရဲ့ဆွေးနွေးပွဲတက်ရောက်ခြင်းသတင်းထောက်တွေကိုပြောဆိုခဲ့တဲ့အပေါ်ပြည်တွင်းမှာထင်မြင်ချက်မျိုးမျိုးနဲ့သုံးသပ်မှုတွေရှိပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းသတင်းပေးပို့ချက်ကိုတော့ကိုရဲမှုံပြောပြထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပိုင်းမှာထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝန်နိုင်ကသူ့ရဲ့နေပြည်တော်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ထုတ်ဖော်ပြောခဲ့တာပါဒေါအောင်ဆန်းစုကြည်ကြမ်းကြမ်းမာမာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့ဘလောက်ကြာဆွေးနွေးခဲ့တယ်လဲဘယ်နေရာမှာဘလို့တွေ့ခဲ့လဲဆိုတာကိုတော့သူကမပြောခဲ့ပါဘူးဒီသတင်းထွက်ပေါ်လာတဲ့တစ်ချိန်တည်းမှာပဲပြည်တွင်းမှာဒီပေါ်ထင်မြင်ချက်အမျိုးမျိုးနဲ့သုံးသပ်မှုအမျိုးမျိုးထွက်ပေါ်လာခဲ့ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးပြောဆိုမှုအပေါ်တန်တရားဝင်သူတွေလည်းရှိပါတယ်။မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးရထွန်းကတော့မကြခင်ဆွံ့ရတော့မဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးအနေနဲ့သူအာဏာမစွန့်ခင်မှာအာဆီယံမှာမျက်နှာကောင်းရဖို့ရည်ရွယ်ကတွေ့ဆုံခဲ့တာဖြစ်နိုင်တယ်လို့မတိမငြိမ်ဖြစ်နေတဲ့အိမ်နီးချင်းနိုင်ငံကြောင့်သူတို့နိုင်ငံအကျိုးစီးပွားထိခိုက်မှုမရှိအောင်လာရောက်တွေ့ဆုံတာဖြစ်နိုင်တယ်လို့သူကယူဆပါတယ်။ဒီတွေ့ဆုံမှုအကျိုးဆက်နဲ့ပတ်သက်လို့ကတော့သူကအခုလိုသုံးသပ်ပါတယ
်တွေ့တယ်ဆိုတာကလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်သွားတွေ့လို့ရှိရင်လည်းအဲတို့လိုချင်တဲ့ပုံစံအတိုင်းပေါ့နော်အဲပြောမှာအဲဒီငါးဆက်ကနဲ့ဆွေးနွေးဖို့ဆိုတာမျိုးဟလာရုပ်ကောက်ပေါ်မှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော်အဲအဲ့လိုဟာတွေပြောမယ်လို့ယူဆလို့တွေ့ခွင့်ပေးတယ်အဲ့လိုကျွန်တော်တို့ယူဆတယ်ဘလို့လဲဆိုဒီလောက်နေကတော့ကျွန်တော်တို့အခုလက်နက်ကင်ပြစ်ပတ်ကတ်တွေကအချိန်လျှော့သွားလိမ့်မယ်အဲဒီဟိုဖြစ်လိမ့်မယ်လို့တော့ကျွန်တော်မထင်ဘူးဒီကနေပြီးတော့ဆက်ပြီးတော့အချင်းကွာပြီးတော့ပေါ်လာတဲ့ရလက်တွေပေါ့ဥပမာအားဖြင့်အဲနာဇာကနဲ့ဒေါန်ဆန်းစုကြည်တို့တွဲဆုံဆွေးနွေးပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးတယ်အဲအဲ့ဒီနောက်ပိုင်းမှာသူတို့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပြီးတဲ့အခါကျတော့ကျွန်တော်ထင်တယ်နောက်ဆက်တွဲဖြစ်လာမဲ့ဟိုဟာတွေကတော့ impact တွေကတော့ကြီးတယ်ပေါ့နော်ကြီးဒါကအပြောင်းအလဲကဟို2010-2015အခြေအနေမျိုးပြန်ရောက်သွားနိုင်တာပေါ့နော်
ထိုင်းနိုင်ငံခြားရေးဝန်ကြီးအပြောအရဒေါအောင်ဆန်းစုကြည်ဘက်ကပြည်ပခန့်တွေအဆုံးသတ်နိုင်မှုတွဲဆုံဆွေးနွေးမှုတွေပြန်လည်ဆက်တင်ဖို့လိုလားနေတယ်လို့သူကပြောထားပါဗျ။ကျန်တာကတော့အသေးစိတ်ပြောဆိုခဲ့တာမရှိပါဘူး။စစ်ကောင်စီဘက်ကလည်းဒါနဲ့ပတ်သက်လို့မီဒီယာတွေကိုရှောင်ပြီးနှုတ်ပိတ်နေပါဗျ။ထိုင်းနိုင်ငံခြားရေးဝန်ကြီးဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးဒီခင်းစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ရောထိုင်းဆိုရဘက်ကပါအစောပိုင်းမှာတရားဝင်ထုတ်ပြန်ပြောဆိုခဲ့တာမရှိခဲ့ပါဘူး။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးတွေမစတဲ့ငယ်ရပ်ပိုင်းအလိုမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်ဟာစစ်ကောင်စီတက်ခွင့်မရတဲ့အာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကိုစားပြုတည်လာဖို့လှုပ်တဲ့ခီးစဉ်တာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်စစ်ကောင်စီအနေနဲ့လည်းထိုင်းနိုင်ငံခြားရေးဝန်ကြီးဟာသူတို့သဘောထားအတိုင်းလှုပ်ပေးနိုင်မယ်သူလို့ယူဆတာမို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးတာဖြစ်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူကတော့ဒီတွေ့ဆုံမှုဟာမြန်မာနိုင်ငံရေးအတွက်ကြီးမားတဲ့တက်ရောက်မှုတစ်ခုခုဖြစ်လာနိုင်တယ်လို့သူကသုံးသပ်ပါတယ်
ဒီချင်းကဦးနာကသဘောထားမှတ်ချက်မပေးတဲ့နေနေတဲ့တော်ဆဆုချင်နေတယ်။အခုထိုင်းနိုင်ငံကြီးဝန်ကြီးတွေ့မှာသူ့ကိုသဘောထားမှတ်ချက်တစ်ခုကိုပေးတယ်ဆိုတာမျိုးဖြစ်သွားတော့ဟိုတိတ်တိတ်အဲ့ဒါဖြစ်နိုင်ကြတယ်များလို့တော့ထင်တယ်။ဒါပေမဲ့တခုခုသူပြောခဲ့လို့ရှိရင်အလားကခုနကလူလူပုံမှန်ရောဒေါ်လာရဲ့ပုံမှန်ဆက်အောင်မရှိမယ်။ဟိုဆွေးနေကြတာကတော့ဘာလဲဆိုတော့သူကခုနကလို့သဘောမတူဘူးဆိုတော့နော်။ဟိုကျူတဲ့သမချက်မထားဘဲနဲ့ဆွေးနွေးမယ်ဆိုတာမျိုးပြောခဲ့ရင်တော့မှာဒီတိုင်းပြည်ကပေါ့နော်တိုင်းပြည်ကလက်ခံမှာတိုင်းပြည်ကတော့ထုတ်နေမှာတော့ဒါမှမဟုတ်တိုင်းပြည်မှာသဘောထားတွေကွဲပြီးတော့ဒေါ်လာရဲ့တကောဆက်တဲ့ဒီမိုကရေစီရဲ့တကောနော်အားလုံးတက်ကြည့်ရနေလားဖြစ်လားအဲ့ဒါတော့ဟိုဆွေးနွေးကြရှိတယ်
ဒီသွေးဆောင်မှုအဖြစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံခြားတန်တမန်သူနဲ့ဒေါအောင်ဆန်းစုကြည်ပထမဆုံးအကြိမ်သွေးဆောင်မှုဖြစ်ပါတယ်မြန်မာနိုင်ငံကိုအရင်လာရောက်ခဲ့တဲ့ကုလအသွင်းမှုရဲ့အထူးကိုယ်စားလှယ်ကုလအသွင်းမှုချုပ်ဟောင်းဘန်ကီမွန်တရုတ်အထူးကိုယ်စားလှယ်ဂျပန်ငင်းငင်းကိုယ်စားလှယ်စသဖြင့်နိုင်ငံတကာကိုယ်စားလှယ်တချို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခင်ရဖို့ကြိုးစားခဲ့သေးတယ်လို့လည်းသိရပါတယ်တစ်ချိန်တည်းမှာဒေါအောင်ဆန်းစုကြည်အမှုအတွက်ရှေ့နေဖြစ်သူတွေကလည်းသူ့ကိုသွေးဆောင်권တောင်းထားတာအခုချိန်ထိတွေ့ခွင့်မရသေးပါဘူးခင်ဗျာ
စီဘွားရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရအောင်ပါအပြည်ပြည်ဆိုင်ရာမြန်မာလေးချောင်းလိုက် MAR ရဲ့ငွေပေးချေမှုကိုအခုဇူလိုင်လကုန်ကစပြီးခွင့်မပြုတော့ဘူးလို့စင်ကာပူအခြေစိုက် UOB ဘဏ်ကဆုံးဖြတ်ပါတယ် MAR လေးချောင်းလိုက်ကရတဲ့အကျိုးမြတ်ဟာစစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတစ်ခုဖြစ်တာကြောင့်အခုလိုငွေစင်းပိတ်သိမ်းလိုက်တာကိုကြိုဆိုကြောင်းအလုတ္တမတပ်ပေါင်းစုကထုတ်ပြန်ပါတယ်ဒီအချိန်ရန်ကုန်ကသတင်းပေးပို့ချက်ကိုမအီတန့်စင်တင်ပြထားပါတယ်ရှင်
စစ်ကောင်စီရဲ့စီးပွားရေးမိဖက်ဖြစ်တဲ့ MAI လေးချောင်းလိုင်းရဲ့ငွေစင်းတွေကိုမကြခင်မှာပိတ်တော်မယ်လို့စင်ကာပူဘဏ် UOB ကအသိပေးထားပါတယ်။နိုင်ငံခြားငွေစည်းစိမ်မှုကိုအသုံးချပြီးစစ်လက်နက်တွေဝယ်ယူနေတဲ့စစ်ကောင်စီကိုအခုလိုပိတ်ဆို့လိုက်တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းမြန်မာအလို့သမားတပ်ပေါင်းစုကတင်းလာနေတဲ့ကထုတ်ပြန်ထားပါတယ်။ American နဲ့ပြည်ထောင်နိုင်ငံတွေဟာသူတို့ရဲ့အရေးယူပိတ်ဆို့မှုတွေကိုချိုးဖောက်တဲ့ဖွဲ့စည်းတွေကိုအရေးယူရတာကတွေရှိတာကြောင့်အခု UOB ဘဏ်အနေနဲ့လေဒီလိုအရေးယူခံရတာမျိုးမဖြစ်အောင်လို့ရှောင်ရှားဖို့ MAR ရဲ့ငွေစင်းတွေကိုပိတ်တာဖြစ်နိုင်တယ်လို့အလို့သမားတပ်ပေါင်းစုအဖွဲ့ဝင်ဦးမောင်မောင်က VOA ကိုပြောပါတယ်
အဲ့တော့ UOB ကသူ့ဖာနဲ့သူကတော့ပိတ်လိုက်တာမဟုတ်ဘူးသူကြောက်တာက secondary sanction impact ပေါ့နော်သူတို့ကိုဒီ America Treasury Department က OFAC ဆိုတဲ့ယုံရှိတယ်ဗျသူကထုတ်ထားတဲ့ regulation တွေရှိပါတယ်အဲ့တော့အဲ့ဒီကအကယ်၍များ US sanction ထိထားတဲ့အစုအဖွဲ့တစ်ခုကိုတွားပြီးအလုပ်လုပ်တဲ့လူကိုသူတို့ကတရားစွဲပြီးတော့ဒဏ်တတ်ပါတယ်အဲ့လိုဒဏ်တတ်တာကဘဏ်တွေက US dollar သိင်းနဲ့ချီပြီးတော့ပေးရတာရှိပါတယ်ဆိုတော့ရတဲ့အမြတ်ကပေးရတဲ့ဒဏ်နဲ့မကွာမကိုက်ဘူးလေ
မြန်မာအပါအဝင်လေပြာစီးပီးယားတို့နဲ့ပတ်သက်ခဲ့တဲ့ဘဏ်လုပ်ငန်းတချို့ကိုဒေါ်လာတန်းချီဒဏ်ရိုက်ဖူးတဲ့တာတကားတချို့ရှိတယ်လို့လည်းဦးမောင်မောင်ကပြောတာပါ2014တုန်းကလေမြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့မြောက်ဒီ Trading Limited စီကတဲဝယ်ယူတင်သွင်းခဲ့တဲ့စင်ကာပူကုမ္ပဏီတစ်ခု American Dollar တန်းဒဏ်ရိုက်ခံခဲ့ရပူပါတယ်MAR ရဲ့ငွေစင်းတွေကိုအခုလိုပိတ်လိုက်တဲ့အတွက်နိုင်ငံခြားခီးသည်တွေစီကရနေတဲ့ဒေါ်လာငွေလမ်းကြောင်းတစ်ခုပိတ်သွားနိုင်နေဆိုပြီးနိုင်ငံရေးသုံးသပ်သူဦးရဲထွန်းကပြောပါလေ
ပိတ်လိုက်အဲဒေါ်လာအကောင့်တွေပိတ်လိုက်တဲ့ဆိုတော့သူကအဲ့ဒီမှာအဲ့ဒီတက်ချမ်းကလက်မှတ်ရုံးလာနေပါလေပြန်ခီးခိုက်သွားမှာပေါ့။နိုင်ငံကိုလာတဲ့ဒေချောင်းတိုင်းတွေမှာသူတို့ဟိုဒေါ်လာနဲ့ရောင်းလာလို့ရှိနေသူကျွန်တော်ကတင်ရကတော့သူတို့စင်ကာပူဘဏ်ကပိတ်လိုက်တယ်ဆိုတာသူတို့ကိုခိခိုက်ပါသူတို့သူတို့ကအဲ့ဒါမလုပ်ဘူးဆိုရင်ဒီအမေရိကန်ကသူ့ပုံမှာရေးယူမှာသူကလည်းပိတ်လိုက်ရတယ်ပေါ့ဗ
ော MAI အမှုဆောင်ဒါရိုက်တာဆာရာဗန်နန်ရဲ့ရုံးတွင်းပေးပို့တယ်လို့ယူဆရတဲ့စာဆောင်မှာတော့သူတို့အနေနဲ့ UOB ဘဏ်ကငွေစည်းငွေကိုဆက်သုံးခွင့်ရဖို့တောင်းဆိုခဲ့တဲ့အကြောင်းဒါမှမဟုတ်လည်း UOB ဘဏ်ကတော့ပိတ်ဖို့ကိုပဲဆုံးဖြတ်ခဲ့တဲ့အကြောင်းလေးသာထားပါတယ်UOB ကအခုလိုပိတ်လိုက်တဲ့အတွက်တခြားစင်ကာပူ DBS ဘဏ်၊ထိုင်းကကက်စီကွန်ဘဏ်၊ဒူဘိုင်က Emirates NDB ဘဏ်တွေမှာငွေစည်းရင်းဖွင့်ဖို့စီစဉ်နေတဲ့အကြောင်းနဲ့စည်းရင်းဖွင့်တာနောက်ဆုံးအဆင့်ရောက်နေပြီဆိုပြောလေရည်သားထားပါတယ်။အလို့သမားတပ်ပေါင်းစုကဥမမောင်ကတော့လက်တလောချီနေမှာ American ပိတ်ဆို့ထားတဲ့ Russian နိုင်ငံကလွှဲလို့တခြားနိုင်ငံခြားဘဏ်တိုင်းက American ငွေကြီးနဲ့ငွေလွှဲပြောင်းတာတွေလုပ်နေတာဖြစ်လို့သူတို့လည်းအရေးယူပိတ်ဆို့ခံရမှာကိုရှောင်ရှားလိုကြလိမ့်မယ်လို့ပြောပါတယ်။ဒါကြောင့်ဒီဘဏ်တွေကလည်းဘဏ်စည်းရင်းဖွင့်ပေးကြလိမ့်မယ်လို့မထင်တဲ့အကြောင်းလည်းပြောပါတယ်
။ကိုဝိကဘဏ်ဖြစ်ပေမဲ့ကိုဝိကဘဏ်ကလည်းဘယ်သူနဲ့သွားပြီးရှယ်ရှိနေဆို US ကဘဏ်နဲ့ရှယ်ရှိတယ်။ဟိုဆေးဥစုကတော့နားမလဲပါဘူး။ထိုင်းကိုသွားလို့ရှိရင်လည်း Tiger Sikon Bank US sanction teaching the secondary sanction look for a bugger, teaching or do pimmo. Do village on a raw usabum lunu, right? Come out, let kind of like come out secondary sanction, team as a region, Peter TK Bure, Bani, which are not saying popular. Benny Abetwa Toba. Rule of law sura tege shi de bya ai ha ga tege tege kin kin lou la bi sura wo lo chano ga ro pyo chin ma de a lo tu pyo ka sin khon tai chano a ma khan ye ba de ma phit ba bu
myama sit de thain chauk tha de pi twin ga MFDB ne MICB ban do ko American soya ga pe ga de chun la 21 ni dong ga pe so dan khat a ye yu mu ri cha mat khe bi de naw Singapore UOB ban ga le akhu lo MIA ye account ni ko pait da phit la ka da wa UOB အနေနဲ့ဇူလိုင်လ1ရက်နေ့မှာ MIA ရဲ့ငွေစည်းနေကိုစုဆောင်းတာ31ရက်နေ့မှာတော့ငွေပေးချေမှုချက်လက်မှတ်အသုံးပြုမှုနဲ့ငွေလွှဲစနစ်နဲ့အသုံးပြုမှုတွေကိုပိတ်တာလုပ်ပြီးတော့ဩဂတ်လ15ရက်နေ့ကျရင်တော့ဘဏ်အာမခံတွေအပါအဝင်ငွေစည်းအလုံးပိတ်တာတွေကိုအစဉ်အဆက်လုပ်သွားမယ်လို့အသိပေးထားပါတယ်ရှင
်။စကန်တိုင်းဘက်ကတိုက်ပွဲတွေအခြေအနေတင်ပြပါမယ်ရှင်။စကိုင်းတိုင်းရင်းမပင်မြို့အနီးကကြေးရွာတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပါလုခဲ့တယ်လို့လည်းပြောကြပါတယ်တိုက်ပွဲတွေကြောင့်ဒေသခံ1000နီးပါးစစ်ပေးရှောင်ရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရင်းမပင်နယ်တဲ့ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုကိုသားညုံဦးပြောထားပါတယ်ရှင
်ဇူလိုင်လ12ရက်နေ့နီးလယ်ပိုင်းကစပြီးတော့စကိုင်းတိုင်းရင်းမပင်မြို့နယ်တမိုင်ခန့်ဝေးတဲ့ရွာထောင်ရွာနဲ့မြေကြီးစုကြေးရွာနီးမှာဒီစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးတော့စစ်ကောင်စီဘက်ကရဟရင်တွေနဲ့နှစ်ကြိမ်တိုင်တိုင်လာရောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မှာလဲမြို့ကြီးကြေးရွာကနေအိမ်တွေမိရှုခံခဲ့ရတယ်လို့ရင်းမပင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကဗီဒီယိုကိုပြောပါတယ
်။ဒီတိုက်ပွဲဖြစ်တဲ့ကိစ္စကသူတို့ဟိုရင်းမပင်ရဲ့နောက်ထပ်မှာကတမိုင်နောက်ပေါ့နော်တမိုင်နောက်ပဲရှိနေအဲ့ဒီကြေးရွာရွာလောင်ကြေးရွာမှာသူတို့ထွက်နေတာရင်းရတဲ့ကြောက်နေတာရွာလောင်ကြေးရွာကြောင်မီတော့ကျော်တော်ကနေထွက်တဲ့အထက်မှာပဲဒီလိုမျိုးဖြစ်ကြတယ်ဒီလိုမျိုးဖြစ်ပြီးတော့ဒီလိုမျိုးဖြစ်ပြီးမကြောက်ဘူးနမထရီပြောတယ်လို့လိုက်နေတယ်အမှန်တကယ်တွေ့တယ်လားပေါ့နော်အမှန်တကယ်တွေ့ရောက်ရောက်ချင်းနဲ့မန္တရဇက်ကြည့်တော့တာပါပဲအဲအဲ့ဒီကနေအမှန်တကယ်ဒီဖက်ပြန်သွားပြီးတော့အမှန်တကယ်ဒီဖက်ပြန်သွားပြီးတော့အခုညနေပိုင်းငွေရိုးကြီးမှဒီလူကြီးကြီးရောကိုမရှိဘူးမရှိဘူးပြီးတော့အဲ့မရှိဘူးပြီးသေးသေးမှပဲအခုအမှန်တကယ်ဒီဖက်ဒီချက်တယ်လားချက်ပြတယ်ဒီညနေမှာပဲအမှန်တကယ်ဒီဖက်နဲ့တင်လာပြည့်တယ်
မျိုးကြီးကြီးအောင်မှာမိရှုခါတဲ့နေရင်ဆုံရှုံမှုပမာဏကိုတော့မသိရသေးပါဘူး။ရဟရင်တွေနဲ့လာရောက်ပစ်ခတ်ပြီးတဲ့နောက်စစ်ကောင်စီတပ်စစ်ကြောင်းဟာရင်းမပင်မျိုးတဲ့ဘက်ကိုပြန်လည်ဆုတ်ခွာသွားတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတီးကြားထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။တိုက်ပွဲတွေကြောင်းရင်းမပင်မျိုးအနီးကကြေးရွာ900ထက်မနည်းကလူရေ1000ဝန်းကျင်စစ်ပေးရှောင်နေရတယ်လို့အကူအညီပေးနေသူတူကဗီဒီယိုကိုပြောပါတယ်။အဲ
ရွာထောင်၄ရွာမြေကြီးကြီးကျဆူဘူး။အဲနောက်တစ်ခုဒီပြန်လဲသွားတာညာနုံကြီးပေါ့နော်နောင်လုံးပေါ့အဲ့ရွာတွေအကုန်လုံးပြည့်ရတာနောက်တစ်ခုကတော့2000ကျူပါပေါ့နော်လောလောဆယ်ကတော့လူကြီးဟိုပေါ့တပေါင်းပတ်ထားလဲလောက်ရှိနေဟောလောလောဆယ်ကတော့ခက်ခဲတာပေါ့ဘုံကြီးကြောင်းနေရာပဲကြီးတယ်နောက်တစ်ခုကိုရီကိုရာတွေအလူခံပြီးတော့ဒီလိုပဲလိုက်ပြီးတော့ဤသက်ရဤသက်ရဝင်ငှပြီးတော့စားရတဲ့သဘောတော့ရှိပါဘူ
းရင်းမပင်မြို့နယ်ထဲမှာဇူလိုင်9ရက်နေ့ကလေးကစပြီးတော့စစ်တပ်ကနေပြီးရှင်းလင်းစစ်ဆင်နေတာမို့ဒေသအတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာစီးတက်မှမှုတွေရှိနေပါတယ်ခင်ဗျာ
အခုတော့ KNU ပြောခွင့်ရတဲ့ဆက်သွယ်မေးမြန်းခန်းကိုနားဆင်ချင်ရအောင်ပါရှင်။ကရင်မျိုးသားစေယုံ KNU အနေနဲ့ရင်းနှုံးကထုတ်ပြန်ထားတဲ့အတိုင်းစစ်တပ်နိုင်ငံရေးကမထွက်မချင်းစစ်တပ်နဲ့နိုင်ငံရေးဆွေးနွေးဖို့ဆိုတာဘာအကြောင်းမှမရှိဘူးလို့ပြောရေးဆိုခွင့်ရှိသူက VOE နဲ့တီးတန့်မေးမြန်းချက်မှာဖြေကြပါတယ်။အလုံးပါဝင်နိုင်တဲ့တွဲဆုံဆွေးနွေးရေးဖြစ်ပေါ်လာရေးအာဆီယံကျိုးပန့်နေမှုအပေါ်ကရင်မျိုးသားအစည်းအရုံး KNU ပြောခွင့်ရစောကလက်စေးကိုကိုငိမ့်ချန်အေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အာဆီယံရဲ့ပါဝင်မှုတော့ကျွန်တော်တို့ကြိုးဆိုတယ်။ဒါလှုပ်တင်လှုပ်ထိုက်တဲ့အလုပ်တစ်ခုဖြစ်တယ်။သို့တော့ကျွန်တော်တို့ရဲ့ဆိုရင်ချက်ကအာဆီယံရဲ့မူဟာအခြေခံမူမှာကတည်းကနိုင်ငံရေးရဆက်ဖက်လို့မရဘူးဆိုတဲ့ဟာကရှိနေတဲ့အပေါ်မှာအောင်မြင်ပါမလားဆိုတော့ကျွန်တော်တို့ဆိုရင်တာဖြစ်ပါတယ်။နောက်တစ်ခုကခုလက်ရှိအာဆီယံရဲ့ဆောင်ရွက်ချက်တို့ကြီးလိုက်မယ်ဆိုရင်လူသားချင်းစာနာထောက်ပံ့မှုအကူအညီဆိုတဲ့ Humanitarian Aid ဆိုတဲ့လုပ်ငန်းစဉ်တွေကိုပြင်ဆင်လာတာတွေ့တယ်။အဲ့ဒီဟာတွေနဲ့ကျွန်တော်တို့နိုင်ငံတဲကိုမှဝင်ပြီးတော့မှပြည်လဲအောင်ဖြည့်ရှင်းပေးဖို့သူတို့ရဲ့ဆောင်ရွက်ချက်တွေဖြစ်တယ်။သို့တော့ခုကျွန်တော်တို့လိုချင်တာကဒီ humanitarian aid ကို cross border အနေနဲ့လာပြီးမှပဲဒေသခံအဖွဲ့အစည်းတွေအတဆင့်ပေးဝေသွားဖို့ကျွန်တော်တို့ရဲ့စံတသဘောထားကတင်ပြထားပြီးသားဖြစ်ပါတယ်။အဲ့လိုဖြစ်လာတဲ့ဆိုရင်လူထုအတွက်ပို့ပြီးတော့ထိရောက်တဲ့ထောက်ပံ့ကူညီမှုရရှိမယ်ဆိုတာကိုပြောချင်ပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကနေပြီးတော့ပြောပါတယ်မြန်မာအရေးကတွဲဆုံဆွေးနွေးရတာတခုသောလမ်းကြောင်းပေါ့အဲတွဲဆုံဆွေးနွေးလုပ်ဖို့အတွက်လည်းသူတို့အနေနဲ့ထိတွေ့ဆက်ဆံမှုတွေကိုပဲပေါင်းစုံနဲ့လုပ်ခဲ့တယ်ပေါ့နော်အာဆီယံအထူးကိုယ်စားလှယ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းတွေ့ပါတယ်ဆိုပြီးတော့ပါပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတွဲဆုံမှုပိုင်းကတော့ကျွန်တော်အနေနဲ့လောလောဆယ်တော့မပြောချင်သေးဘူးခင်ဗျာအဲဘာကြောင့်လဲဆိုရင်ကျွန်တော်တို့ဟိုလောက်ရမယ့်အပိုင်းတွေကအားလုံးမပြည့်ပြတ်သေးတော့လေနော်အဲ့ဒါလေးတော့ကျွန်တော်မပြောချင်သေးပါဘူးလို့တွဲဆုံဆွေးနွေးခြင်းကအကောင်ဆုံးဆိုတာလေအာနာမသိန်းခင်ကတည်းက2021 January 29ရက်မှာကတည်းကကျွန်တော်ရဲ့ statement ထမှဖာရှိပါတယ်ခင်ဗျာအဲ့ဒါကတော့ကျွန်တော်တို့အနေနဲ့အထူးထူးဟိုအငင်းပွားစရာအကြောင်းမရှိတယ်လို့ကျွန်တော်တို့လည်းပဲလက်ခံထားတဲ့ချက်တစ်ချက်ဖြစ်ပါတယ်
ပဲပေါင်းစုံပါဝင်နိုင်တဲ့တွဲဆုံဆွေးနွေးရေးလို့အဲဒီအာဆီယံကပြောပါတယ်ပေါ့နော်လက်ရှိအခြေအနေမှာဒီမျိုးဟိုတွဲတင်တွဲထိုက်တဲ့ပါဝင်သစ်ပါဝင်ထိုက်တဲ့လူတွေအားလုံးပဲပေါင်းစုံပါဝင်နိုင်တဲ့တွဲဆုံဆွေးနွေးရေးတကယ်ဖြစ်နိုင်မှာပါဗျဟု
တ်ကဲ့ဖြစ်ဖို့ကတော့အင်မတန်ကုန်မရာခိုင်နှုန်းကနည်းပါတယ်ဘာကြောင့်လဲဆိုရင်ပါဝင်သစ်တဲ့လူတွေကအခုလောဆယ်အခြေအနေမှာဖန်ဆီချုံနောက်ချင်းခံရတာလည်းဟိုရှိသလိုတချို့ကလည်းပဲထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေမှာလည်းရှိနေတယ်အဲ့ဒါကြောင့်မို့လို့ဒီလိုချင်းနေမျိုးမှာတော့အားလုံးပဲပေါင်းစုံပါဝင်ဖို့ဆိုတာကတော့တော်တော်လေးကိုမဖြစ်နိုင်တဲ့အခြေအနေဖြစ်သွားပြီလို့တော့ကျွန်တော်တို့အနေနဲ့အဲ့လိုနားလည်ပါတယ်ခင်ဗျာ
KNU အနေနဲ့ဒီလိုမျိုးတွဲဆောင်ဆွေးနွေးရေးသဘောထားပေါ့ဒီမိတ်ဖက်အဖွဲ့အစည်းတွေပေါ့နော်မာမိတ်အဖွဲ့အစည်းတွေနိုင်ငံရေးရစီးရေးရမာမိတ်အဖွဲ့အစည်းတွေတိုင်းသားအဖွဲ့အစည်းတွေဒါမှမဟုတ်မျိုးသားညီညွတ်အစုအလုံးမျိုးအဖွဲ့အစည်းတွေပေါ့နော်မျိုးနဲ့တစုံတရာမျိုးဆွေးနွေးတာမျိုးရှိလာ
တဲ့အနာရှင်ကကျွန်တော်တို့နားလည်သလောက်ဆိုရင်တော့မကန်တဲ့သဘောထားနဲ့ပြည်ဆောင်ဆွေးနွေးမဲ့ဘောထားမတွေ့ရဘူးခင်ဗျအဲ့ဒါကိုကျွန်တော်တို့တိတိကျကျကိုနားလည်ထားပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကျွန်တော်တို့မိတ်ဖက်ဖွဲ့စည်းနဲ့ဘာတွေလှုပ်တင်လဲဘလို့ဆွေးနွေးတင်လဲဆိုတာကတော့တည်ဆန့်ကိုရှိနေပါတယ်ခင်ဗျစစ်ကောင်စီဘက်ကကန့်လန့်ချက်တွေကိုလည်းပဲကျွန်တော်တို့အနေနဲ့ခုနပြောတဲ့အခြေအနေသူ့ရဲ့သဘောထားမှန်ကိုသိထားတဲ့အတွက်ကျွန်တော်တို့လက်မခံခဲ့တာလည်းဖြစ်ပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ရဲ့အင်အားစုတွေနဲ့ကျွန်တော်တို့ရဲ့နိုင်ငံရေးကြီးမန်းချက်တူညီကြတဲ့အဖွဲ့စည်းတွေကတော့ကျွန်တော်တို့စကားတွေပြောနေကြတာရှိပါတယ
်။အာဆီယံကအရင်တော့ကဒီစစ်ကောင်းဆောင်နဲ့တွေ့တယ်ပေါ့နော်။တချို့တွေ့ခဲ့တယ်။တွေ့ခဲ့ပြီးတော့ဘုံသဘောတူညီချက်၅ချက်ဆိုပြီးတော့ထုတ်ပြန်ခဲ့တယ်။ဒါလည်းနှစ်နှစ်ကျော်လာခဲ့ပြီပေါ့နော်။ဒါလက်တွေ့မှာလည်းအကောင့်တွေပေါ်ဖို့ခက်ခဲနေတော့ဝေဖန်နေရတဲ့အချိန်ပါ။ခုကအာဆီယံကပဲထပ်ပြီးတော့ဒီတွေ့ဆုံဆွေးနွေးရေးကိစ္စကိုစတင်နေပါတယ်ဆိုပြီးတော့လုံတာမျိုးကတကယ်လက်တွေ့မှာလုံဖြစ်နိုင်တာလို့သဘောထားရှိပါဗျာ။
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့တိုက်ရိုက်ပါဝင်ခွင့်မရတဲ့ပုံမှာပေါ့နော်တတ်အပ်တော့မပြောနိုင်ဘူးခင်ဗျာကျွန်တော်တို့ရဲ့ပြီးခဲ့တဲ့လတစ်လကျော်လောက်ကပေါ့နော်ကျွန်တော် statement တစ်ခုကအာဆီယံအနေနဲ့ဒီဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ပေးဖို့လက်တွေ့ကျတဲ့ပိုင်းလုပ်ငန်းစဉ်နဲ့ပေါ့နော်အကောင့်ထည့်ဖော်ပေးဖို့ကျွန်တော်တို့တောင်းဆိုခဲ့တာရှိပါတယ်အရင်တုန်းကတော့သဘောထားပဲရှိပြီးတော့အော် action ဘန်ဆိုင်ရာမှာမဆောင်ရွက်ခဲ့တဲ့ပုံမှာချီနီအလားအသားတွေဖြစ်ခဲ့တယ်ပေါ့နော်အခုဒီဘုံသဘောတူညီချက်၅ချက်ကိုလည်းထိရောက်စွာဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်အဲ့ဒီတိုင်းပဲ action ပါပြီးတော့ဆောင်ရွက်မယ်ဆိုရင်တော့ကျွန်တော်တင်တာတစုံတရာတော့တိုးတက်လာနိုင်ကြည်တော့ရှိပါတယ်အဲ့လိုကျွန်တော်တို့အဲ့လိုပဲမြင်ပါတ
ယ် NC လမ်းကြောင်းနဲ့တွားနေတဲ့မြန်မာရေးကိုယ်စားလှယ်အဖွဲ့တွေကဖိတ်ကြားတာမျိုးကလွဲလို့ကြံတဲ့နီးနဲ့မာကင်ယူတိုင်းတိုက်ရိုက်ဖိတ်ကြားတာမျိုးပါဝင်ဝင်ရတာမျိုးရှိလာတယ်
ဟုတ်ကဲ့အခုလက်ရှိကတော့ကျွန်တော်တို့ဟိုတရားဝင်အားဖြင့်တော့ကျွန်တော်တို့တော့တိတိကျကျတော့မရသေးဘူးခင်ဗျာ
ဟုတ်ကဲ့အခုဆက်လာရှင်စနစ်စန့်ကျင်ပေါ် KNU ရဲ့လက်ရှိဘူဝါဒအနေနဲ့တော့ဆက်လက်ပြီးတော့ဆန့်ကျင်သွားမဲ့တခြားအဖွဲ့အစည်းတွေနဲ့မိဖက်အဖွဲ့အစည်းတွေနဲ့ဆက်လက်လက်တွဲသွားမဲ့အမျိုးဆက်လက်ရည်တည်နေမယ်ဆိုတဲ့သဘောထားရှိပါလားခင်ဗျာ
ဟုတ်ကဲ့အဲ့ဒီသဘောထားကတော့ကျွန်တော်တို့အခုထိတော့စွဲကင်ထားတော့မှာခင်ဗျာဘာကြောင့်လဲဆိုရင်ကျွန်တော်တို့အရင်တုန်းကစစ်ကောင်စီရဲ့ကန့်လန့်မှုကိုကျွန်တော်တို့အများကြီးရရှိခဲ့တယ်ကျွန်တော်ရဲ့တုတ်ပြန်ချက်ကဒီစစ်တပ်ကနိုင်ငံရေးကနေပြီးဆုံးခွာသွားမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့အဆင်သင့်ရှိပါတယ်ဆိုတော့အကြောင်းကိုတော့ကျွန်တော်တို့အကြောင်းပြန်ထားပြီးသားဖြစ်ပါတယ်ခင်ဗျာ။စစ်ကောင်စီဘက်ကနေပြီးတော့နိုင်ငံရေးကနေမဆုံးခွာသေးရကကျွန်တော်တို့အနေနဲ့နိုင်ငံရေးသူတို့နဲ့နိုင်ငံရေးဆွေးနွေးဖို့ဆိုတာကစစ်တပ်နဲ့နိုင်ငံရေးဆွေးနွေးဖို့ဆိုတာကအကြောင်းမှမရှိဘူးလို့ကျွန်တော်တို့သဘောထားကိုထုတ်ပြန်ခဲ့ပြီးသားဖြစ်တယ်။အဲဒါကြောင့်မို့ယနေ့အချိန်ကာလမှာကျွန်တော်တို့ကတော့ဒီမိတ်ဖက်အဖွဲ့အစည်းတွေဖြစ်တဲ့နေဦးတော်လိုင်းမှာပေါ်ပေါက်လာတဲ့အဖွဲ့အစည်းအားလုံးနဲ့ကျွန်တော်တို့နိုင်ငံရေးကိုဆက်လက်လက်တွဲသွားပြီးတော့စစ်အာဏာရှင်ချုပ်ငြိမ်မှုအတွက်ကိုကျွန်တော်တို့အတူတကွတိုက်ပွဲဝင်သွားမယ်ဆိုတာသဘောတူညီချက်နဲ့တနိဋ္ဌာန်ချထားပါတယ်ခင်ဗျာ
တောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website လိပ်စာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြင်းညီထက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရ2023ခုနှစ်ဇူလိုင်လ13ရက်ကြာတာပြင်းနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့လူဒုနဲ့ကျန်းမာရေးအားကစားအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါအခုကျင်းပနေတဲ့အာဆီယံနိုင်ငံကြီးဝင်ကြီးများစည်းဝေးမှာမြန်မာအရေးကိုအလေးနက်ထားဆွေးနွေးနေကြတယ်လို့သိရပါတယ်။ထိရောက်မဲ့ရလက်ပေါ်ထွက်လာနိုင်သလားဆိုတာကိုဥကျော်စံသားကိုမမျှသိအောင်ကမေးမြန်းဆွေးနွေးထားပါတယ
်။မင်္ဂလာပါဥကျော်စံသားရှင
်။မင်္ဂလာပါဆရာရှင်။
ဒီ56ကြိမ်မြောက်အာဆီယံနိုင်ငံကြီးဝင်ကြီးများအစည်းအဝေးကိုဇူလိုင်17ရက်ကနေပြီးတော့14ရက်ထိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေပါတယ်ဒီထဲမှာမြန်မာအရေးကိုလည်းအဓိကထားပြီးတော့ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာပါတယ်ဆိုပြီးတော့သိရပါတယ်ဒီတော့ဒီပုံမှာဘာတွေထူးခြားလာနိုင်ပါသလဲ
အဓိကထားဆွေးနွေးမယ့်အကြောင်းအရာသုံးခုရှိပါတယ်သူတို့ကအဲ့ဒီမှာသွားတော့များစီရဲမြန်မာအရေးပါတယ်နောက်ပြီးတော့ဒီအစ်တော်အားရဒေသအတွင်းမှာလက်နက်ပြိုင်ဆိုင်တပ်ဆင်လာကြတာပါတယ်နောက်တစ်ခုကတောင်တုပ်ပင်လယ်မှာတရုတ်နဲ့အမေရိကန်အင်အားပြိုင်နေကြတာထိတိုက်တွေ့နေကြတာဒီကိစ္စသုံးခုဟာအဓိကဆွေးနွေးမှာဖြစ်ပါတယ်အဲဒီမှာမြန်မာအရေးဆိုတာကတော့မြန်မာနဲ့ပတ်သက်တဲ့လူတွေအတွက်အတော်လေးအရေးကြီးတဲ့ကိစ္စပါကျန်တဲ့နှစ်ခုကတော့ကမ္ဘာအတွက်ပါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့မြန်မာအရေးကိုကင်တွယ်ဆွေးနွေးတဲ့နေရာမှာလည်းပဲအာဆီယံရဲ့အစည်းအဝေးတွေမှာများသောအားဖြင့်နောက်ဆုံးပေါ်ထွက်လာတဲ့ရက်လက်ကတော့စိတ်ပြီးတော့ရှေ့မတိုးတာကိုတွေ့ရပါတယ်ဒါလည်းဘာကြောင့်လဲဆိုတော့အာဆီယံမှာသူရဲ့ cardinal principles ပေါ့အဓိကမူကြီးနှစ်ရက်ရှိပါတယ်စီးရဲ့အတိုင်းပါပဲအကုန်လုံးသဘောတူညီချက်ရမှဆုံးဖြတ်ချက်ချမှတ်ဆွဲ consensus လိုအပ်တဲ့နောက်ပြီးနိုင်ငံရဲ့ပြည်တွင်းကိုတနိုင်ငံဝင်ဆွဲရဘူးဆိုတော့ပုံမှန်မူတည်ထားတယ်ဆိုတော့ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်လည်းတနိုင်ငံချင်းပြောတဲ့အခါမှာတော့အာဆီယံဆွေးနွေးပွဲတွေမှာသူတို့ပြင်းပြထန်ထန်ပြောကြပါတယ်ဒါမဲ့နောက်ဆုံးပိတ်ပူတွေ့ကြညာချက် joint communicate ထုတ်တဲ့ခါမှာတုံတောင်းလို့သွားတယ်လေတံပြော့သွားတာတွေ့ရပါတယ်ဆိုတော့ဒီအာဆီယံရဲ့ဒီမူနှစ်ရက်ကိုအပြစ်ပြောစရာလည်းမဟုတ်ပါဘူးအာဆီယံအဖွဲ့မှာဇယိုက်မတူသဘာဝမတူတဲ့နိုင်ငံတွေအကုန်လုံးရောပြွန်ပြီးတော့ပါဝင်နေပါတယ် monarchy ပါတယ် atrocity ပါတယ် democracy ပါတယ်ဆိုပြီးတော့ဒါဘရင်စနစ်ရဲ့ရက်စက်ကြမ်းကြုတ်တဲ့အုပ်ချုပ်ရေးရဲ့ democracy ရဲ့စုပေါင်းထားတာဆိုတော့တနိုင်ငံဝင်ဆွဲနေရင်တော့ဘယ်တော့မှပြီးမှာမဟုတ်ဘူးအာဆီယံဆိုရလဲပေါ်ထွက်လာနိုင်ကြဖို့အကြောင်းမရှိပါဘူးဆိုတော့ဒီတိုင်းသူတို့ဖွဲ့စည်းခဲ့တာဖြစ်တယ်ဆိုတော့အခုထွက်လာမဲ့အစည်းအဝေးမှာလည်းပဲအစည်းအဝေးကပြောသံဆိုသံတွေတော့အများကြီးကြားမှာရိုက်ခတ်မှုတွေဒါမှမဟုတ်နောက်ဆုံးပေါ်ထွက်လာတဲ့ရလဟာစစ်တိုးနိုင်ပါမလားဆိုတော့ကျွန်တော်အနေနဲ့ပေါ်လေးသံတရားရှိပါတယ
်မြန်မာပဋိပက္ခဖြည့်ရှင်းမှာဒီသက်ဆိုင်သူတွေအလုံးပါဝင်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဆွေးနွေးပွဲတွေလုပ်ဖို့လိုတယ်ဆိုပြီးတော့ဒီအင်ဒိုနီးရှားနိုင်ငံဂျာယေးဝန်ကြီးရက်နိုမာဆူဒီယာလည်းပြောပါတယ်ဒါပေမဲ့ဒီ NUG ဘက်ကဒီ NUG နိုင်ငံဂျာယေးဝန်ကြီးတော်စင်မအောင်ကဆွေးနွေးပွဲတွေလုပ်နိုင်တဲ့အခင်အကျင်းမျိုးမရှိသေးဘူးဆိုတဲ့သဘောမျိုးပြောပါတယ်ဒီတော့လက်တွေ့မှာဒါဘယ်လောက်အတိုင်းအတာအထိဖြစ်နိုင်ချေရှိပါလဲ
ပထမပြောမယ်ဆိုရင်တော့အင်ဒိုနီးရှားနိုင်ငံဂျာယေးဝန်ကြီးရက်နိုမာဆူဒီပြောတာကတော့သိသဘာဝကြပါတယ်လူတိုင်းနဲ့ထိတွေ့ဆက်ဆံဖို့ဘက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံဖို့လိုတယ်ဆိုတော့သူတို့ကိုယ်တိုင်လည်းပဲတကယ်တမ်းတွေ့ဆက်ဆံနေရကိုလည်းတွေ့ရပါတယ်ကြားရပါတယ်ဆိုတော့ဒါဖြစ်ထန်တဲ့ကိစ္စပါဒီနည်းနဲ့ပဲသွားမှာဖြစ်ပါတယ်တယောက်တည်းရဲ့သဘောတမ်းလို့လည်းမရပါဘူးနှစ်ယောက်တည်းနဲ့လည်းမဖြစ်သေးဘူးအခုလုံးပဲပေါင်းစုံပါဝင်ဖို့လိုပါတယ်ဒါမဲ့ NUG ဘက်ကဒေါ်စီမောင်တို့တုံ့ပြန်တာကိုလည်းနားလည်နိုင်ပါတယ်သူတို့ကတော့ပယ်ချတာမဟုတ်ပါဘူးပဲပေါင်းစုံတွစ်ဆုံဆွေးနွေးနိုင်မဲ့အခင်းချင်းမျိုးလိုအပ်သေးတယ်ဆိုတာပြောတာပါဆိုတော့တကယ်လည်းပဲလိုအပ်ပါတယ်အခင်းချင်းဆိုတာတခြားအခင်းချင်းလည်းအများကြီးပေါ့လေသူတို့ဘူငါးချက်တိုင်လုပ်မယ်ဆိုတော့ဘူငါးချက်ကတော့စစ်ကောင်စီနဲ့ညှိပြီးလုပ်ထားရတာကိုသူရဲ့သဘောထားမပါဘူး။ဒါပေမဲ့ဘူငါးချက်မှာပါတဲ့အချက်တွေကလည်းပဲတကယ်လုပ်နိုင်ရတော့ကောင်းတဲ့ကိစ္စတွေပါ။ဒါလည်းမှန်ပါတယ်။နောက်တစ်ခုကဒီနိုင်ငံရေးဆွေးနွေးပွဲလုပ်တယ်ဆိုတော့အထူးသဖြင့်အင်အားညီဖို့လိုတယ်။အင်အားတစ်ဖက်ဆောင်နေအပေါ်စီးကနေပြီးတော့စစ်ကောင်စီကငါတို့အာဏာရှိရဲ့ကောဆိုပြီးဆွေးနွေးနေရင်သိပြီးတော့အမှန်တရားမရောက်နိုင်ပါဘူး။ဒီနိုင်ငံလည်းမရနိုင်ဘူး equal footing ပေါ့လေတန်းတူညီတူဆက်ဆံနိုင်မဲ့အခြေအနေလိုတယ်အဲ့လိုဖြစ်ဖို့အတွက် ဒီ NUG ဘက်ကလည်းပဲသူတို့ချိန်ဆိုင်တဲ့အင်အားမြင့်ဖို့လိုတယ်ပေါ့လေစင်အားလို့ပြောတာမဟုတ်ပါဘူးအဖက်ဖက်ကပါစင်အားလည်းအရေးကြီးတယ်ဥပမာအဖြစ်နမူနာတစ်ခုထည့်ပြီးပြောလိုက်ရမယ်ဆိုရင်အခုယူကရိန်းကိုဒါအတွဲလိုက်ပောက်နိုင်တဲ့လက်နက်တွေအမေရိကန်ကပေးမယ်ဆိုရင်ထင်မှာတစ်ထက်သူတို့က justify လုပ်တယ်ဘာကြောင့်လဲဆိုတော့ဒါရုရှားနဲ့တကယ်တမ်းဆွေးနွေးလာမယ်ဒီနေ့မှလည်းပဲဒီဘက်ကလည်းပဲစင်အားတန်းလူရှိနေတဲ့ဆရာကိုပြသဖို့လိုတယ်ဆိုပြီး justify လုပ်တာအထက်လည်းတွေ့လိုက်ရပါတယ်ဒါမှန်ပါတယ်နိုင်ငံရေးမှလည်းပဲအခု NUG နဲ့ဟိုဘက်နဲ့တန်းလူယူသူဆွေးနွေးနိုင်ဖို့အတွက် NUG ရဲ့အနေအထားကိုသူတို့တန်းလူအသီးမဲ့ပြုဖို့လိုအပ်ပါတယ်ဆိုတော့အဲ့ဒါမမှားပါဘူးသူတို့ပြောတာလည်းပဲ
ဒါပေမဲ့အခုဆိုရင်ဒီအာဆီယံနေမကပါဘူးအနောက်နိုင်ငံတွေကလည်းမြန်မာအရေးမှစိုးရိမ်လာတာကိုတွေ့ရပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ပူးတွဲထုတ်ပြန်တဲ့ဒီကြေညာချက်မှလည်းမြန်မာအကြောင်းကိုထည့်ပြီးတော့ဖော်ပြထားတာတွေ့ရတယ်နောက်ကုလသမဂ္ဂလူငယ်ရေးကောင်စီလက်ကျောက်ဥက္ကဋ္ဌဖြစ်လာမဲ့ဒီဗြိတိန်ကလည်းမြန်မာရေးကိုသူကထိတိယောက်ယောက်ကင်တွယ်မယ်ဆိုတဲ့သဘောမျိုးလည်းပြောပါတယ်ဒီတော့ဒီမြန်မာအရေးမှအာဆီယံနေမကဘူးအနောက်နိုင်ငံတွေကပါတို့တိုက်တိုက်တွန်းတွန်းလှုပ်လာတဲ့သဘောရှိလာတယ်လို့ပြောလို့ရနိုင်မလား
ပထမပြောမှဆိုရင်တော့သမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မိုဒီတို့ရဲ့ဆွေးနွေးချက်တကယ်တော့သူတို့နှစ်နိုင်ငံနဲ့ပတ်သက်တဲ့အကျိုးစီးပွားကိုအဓိကဆွေးနွေးတာပါသူတို့နှစ်နိုင်ငံတွဲဆုံပြီးတော့ပူးတွဲကြေညာချက်ထုတ်တဲ့အထက်မှာအချက်ပေါင်း58ချက်60နီးပါးပါတယ်အဲ့ဒါမြန်မာအကြောင်း one clause တစ်ခုပါပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်မြန်မာနိုင်ငံမှာအခြေအနေဆွလာတဲ့နေရာသူတို့ deep concern အထူးစိုးရိမ်မိတယ် deeply concern ဖြစ်တယ်နောက်ပြီးတော့တောင်ဆန်းစုကြည်နဲ့နိုင်ငံသမားတွေကိုလှုပ်ပေးပါ constructive dialogue အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ကြပါစသဖြင့်အဲ့ဒါတွေကိုပြောထားတယ်ဒါကသူတို့အများအားဖြင့်ပြောလာတဲ့ကိစ္စပါသူတို့ဆိုတော့လက်တွေ့ဘယ်လိုတွေးကြမယ်လို့ဆိုတော့သူတို့ဘယ်တော့မှ initiative လုပ်ပြီးတော့အမေရိကန်ကမပြောခဲ့ပါဘူးဆိုတော့သူတို့ဟာပိုအလေးနဲ့ထားလာတယ်လို့တော့ကျွန်တော်မထင်ဘူးနောက်အမေရိကန်ကCongress ကလှုပ်ပေးထားတယ်ခွင့်ပြုထားတယ်ပါလေအဲ non lethal assistant ပေးမယ်အညီပဲဒါတော့မှသူတို့ခွင့်ပြုရမယ်မပေးပါဘူးသူတို့ကသိပ်ပြီးတက်တက်ကြွကြွမရှိလာဘူးဆိုတော့သူတို့နှစ်ယောက်တွဲဆုံချင်းဟာသမ္မတဘိုင်ဒန်နဲ့မိုဒီတွဲဆုံချင်းဟာအိန္ဒိယသမုဒ္ဒရာကိုမြန်မာနိုင်ငံကတဆင့်တွဲလာမယ်ကိစ္စကိုသူတို့အဓိကထားပြီးတော့ပြောကြတာသာဖြစ်ပါတယ်ဆိုတော့ဒီအရေးအတွက်သူတို့မဟာဗျူဟာအရဘယ်လိုလုပ်မယ်နိုင်ငံရေးအပူပေါင်းဆောင်ရွက်မှုစီးပွားရေးဘာညာလက်နဲ့ဒီအကုန်လုံးအစည်းအဝေးဆွေးနွေးရတာဖြစ်ပါတယ်သိတော့ထူးဆန်းတယ်လို့မဆိုနိုင်ပါဘူးဆိုတော့ဗြိတိန်ကလူမျိုးရေးကောင်စီမှာအလှကြဥက္ကဋ္ဌဖြစ်တော့လည်းပဲဗီဒီယိုအာဏာတရုတ်ရုရှားကိုမကြောနိုင်ပါဘူးသူတို့ကလည်းပြောရုံသာပြောနေပါတယ်လူမျိုးရေးကောင်စီကထုတ်တဲ့ကြေညာရေးဟာ non binding non binding ပေါ့လေလိုက်နာဖို့မလိုပါဘူးဒါပေမဲ့သူတို့ကတကယ်ရေးရကတုံတောင်းလို့ရတယ်ဒါကြီးတုံတောင်းမလို့ဖ ೇನೆ တခါလက်နဲ့ပိတ်ဆို့ရမယ်ဘာလို့မလို့သုံးဖြတ်ချက်ချရင်တရုတ်နဲ့ရုရှားကလက်မမထွေးသုံးဖြတ်ချက်ကိုထွက်မလာနိုင်ဘူးအဲတခါသာသူတို့သုံးဖြတ်ချက်ကိုဟိုနိုင်ငံမှာလက်ခံနိုင်အောင်ရှော့ပြီးတော့လုပ်ရတယ်ဆိုတော့သိအပ်တဲ့ဆရာတော့မဟုတ်ဘူးလို့ထင်ပါတယ
်အခုအာဆီယံနိုင်ငံတွေပေါ့နော်အမေရိကန်တွေမကဘူးတရုတ်ကပါချင်းကပ်လာရအောင်လည်းတွေ့ရပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟိုဘလင်ကန်ကအစောပိုင်းနဲ့ပြောထားတာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့ထိထိကျကျဖြစ်အောင်တိုက်တွန်းသွားမယ်အာဆီယံတိုက်တွန်းသွားမယ်ပေါ့အဲ့လိုလည်းပြောဆိုထားပါတယ်အဲ့တော့အာဆီယံအနေနဲ့ဒီပေါ်မှာဘလောက်ထိလိုက်နာနိုင်ချေရှိပါလဲ
အာဆီယံဟာမြန်မာနိုင်ငံရေးကိုအမေရိကန်နဲ့ပုံပြီးအလေးနဲ့ထားတယ်လို့ကျွန်တော်မြင်ပါတယ်အမေရိကန်ပြောဖို့မလိုပါဘူးတကယ်တော့အမေရိကန်ပြောတာတဲ့သူတို့ခြံထားတဲ့သူတို့ကပုံပြီးထိထိကျကျလောက်တာဖြစ်ပါတယ်ဆိုတော့အမေရိကန်ကတော့မပြောမကောင်းလို့ပြောတာသာဖြစ်ပါတယ်နောက်ပြီးအာဆီယံဆွေးနွေးပွဲကိုအမေရိကန်နိုင်ငံကြီးဝန်ကြီးလက်တက်တယ်ဆိုတာကသူတို့အာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေရုရှားလည်းပါမယ်တရုတ်လည်းပါမယ်အဲ့မှာတွေ့ရတဲ့အခါမှာကျွန်တော်စောစောကပြောခဲ့တဲ့သူတို့နိုင်ငံကြီးချင်းချင်းမဟာဗျူဟာအပြိုင်မှုတွေနဲ့ပတ်သက်ပြီးတော့အချိန်နဲ့ပြောပါလိမ့်မယ်ဒီမှာအစ်တားအဆက်မှာဖြစ်နေတဲ့ပြိုင်ပွဲတွေကိစ္စဒီကိစ္စကိုသူတို့အလေးနဲ့ထားပြောမှာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံအတွက်အလေးနဲ့ထားပြောပါဆိုပြီးအာဆီယံကိုအမေရိကန်နိုင်ငံကြီးဝန်ကြီးပြောရဲစကားတော့စိတ်ထိရောက်မယ်လို့မထင်ပါဘူးအာဆီယံကသူသဘောဆန္ဒနဲ့သူအစကတည်းကလူဖို့ဆိုတာအတတ်နိုင်ဆုံးစူးစမ်းနေတယ်လို့ကျွန်တော်မြင်ပါတယ်
အဲ့တော့အခုဒီအာဆီယံမှာပေါ့နော်ဟိုအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုကိုအဓိကသွားနေရလဲတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံဟာတရုတ်အတွက်ဟိုမဟာဗျူဟာကျတဲ့နေရာမှာရှိနေပါတယ်ဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်လဲထားအရေးပါတဲ့နေရာမှာရှိတယ်ပေါ့နော်ဒီတော့မြန်မာအရေးရောအရေးပါတဲ့နေရာတစ်ခုမှာထားပြီးတော့ဆွေးနွေးဖို့တင့်တယ်လို့ထင်ပါလား
ဟုတ်ပါတယ်မနေ့မြန်မာဟာအရေးပါပါတယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ဒီတရုတ်နဲ့အမေရိကန်ဖြစ်နေတဲ့ကြားမှာမြန်မာအရေးကိုသူတို့ကအဓိက focus မလုပ်ဖက်နဲ့တရုတ်ကြီးမြန်မာနိုင်ငံတစ်ဆင့်အိန္ဒိယသမုဒ္ဒရာတွေကိုထပ်ပေါက်ရလာရင်ဒါကိုဘယ်လိုပိတ်မလဲဒီဟာကိုသူတို့အဓိကထားစင်တာမြန်မာနိုင်ငံကိုသူတို့လမ်းကြောင်းအဖြစ်သုံးမယ်ပေါ့လေရခိုင်တကတစ်ဆင့်အဲ့ဒီဟာကိုဘယ်လိုပိတ်ဆို့ရမလဲဆိုတာကိုအဓိကဒါကိုဘယ်လိုတုံ့ပြန်ရမလဲဆိုတော့သူတို့က Quad လေးနိုင်ငံအာရှပါလေပစိဖိတ်ဒီပေါင်းပြီးတော့လုံလုံရေးတွေပါစီမင်းရတယ်အဲ့လိုအန်ကတ်လုပ်ကြရတယ်ဆိုတော့အဲ့ဒီဟာတွေကိုအဓိကထားတာပါမြန်မာအဒီထက်မှနည်းမြေအဖြစ်အခြေခံတရားတစ်ခုဖြစ်နေတဲ့အတွက်ကြောင့်ဒါထပ်ပြီးတော့ဆွေးနွေးရတာဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်သနာစီအဓိကမဟုတ်ပါဘူးမြန်မာထဲမှာဘယ်လိုအပြောင်းလဲဖြစ်ရမလဲဆိုတဲ့ကိစ္စဟာအဓိကသလိုထားတဲ့ကိစ္စမဟုတ်ဘူးလို့ဆိုရမှာဖြစ်ပါတယ
်အာဆီယံအဖွဲ့ဝင်တွေအပြင်ဒီတရုတ်တို့အိန္ဒိယတို့ကရောမြန်မာအရေးမှာဘလို့အခန်းကဏ္ဍကနေဥဆောင်ပြီးတော့ပါဝင်နိုင်ပါလေ
အိန္ဒိယကတော့ဒါဘယ်ခေါ်မလဲဒါကိုဘာမှရေးလိုက်ငါလိုက်သူကမျောပြီးလိုက်နေတဲ့နိုင်ငံပါသူက initiative ယူပြီးတော့ဘယ်မှပြောတယ်မဟုတ်ပါဘူးဟိုဘက်ကပြောရင်လည်းဟိုဘက်ကလိုက်သွားပါညာလုပါတယ်တရုတ်ကစိတ်အေးကြီးပါတယ်မြန်မာနိုင်ငံပတ်သက်လို့သူကတော့စိတ်အလေးနဲ့ထားတယ်မဟာပြာကြတဲ့နိုင်ငံအဖြစ်နဲ့သူကမြန်မာကိုအလေးနဲ့ထားတယ်သူတို့လည်းပဲအခုတရုတ်ရဲ့ပုံစံကြီးကသူကလည်းငိုစားယူစားခေါ်မလားမသိဘူးဟိုဘက်ကလည်းမြောက်ပေးဒီဘက်ကလည်းမြောက်ပေးတယ်အခုစစ်ကောင်စီကိုလည်းသူတို့အားပေးနေသလိုပဲစစ်ကောင်စီကိုတိုက်ခိုက်နေတဲ့အထူးသဖြင့်တိုင်းရင်းသားအင်အားစုတွေကိုလည်းသူတို့လည်းနဲ့ဖြစ်ပြနေဆိုတော့တရုတ်ကမြန်မာနိုင်ငံအခြေအနေကိုဒီဆက်အနာသိမ်းပြီးတော့ပထမတစ်နှစ်လောက်တော့စောင့်ကြည့်ရင်တူတယ်ပေါ့ဒါပေမဲ့ဘာမှထူးမလာတဲ့အခါမှာတော့ဒီတိုင်းပဲဆက်သွားလိမ့်မလားမသိဘူးဆိုတော့ငါတို့ကနှစ်ဖက်လုံးနဲ့မလွတ်အောင်ထိတ်ထားမှဖြစ်မယ်ဆိုပြီးတော့သူတို့စဉ်းနဲ့နှစ်ဖက်နင်းထားတဲ့သဘောလို့ဆုံးဖြတ်မိပါတယ်ခင်ဗျာအဲ့ဒါတရုတ်ရဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအဲ့တော့ဒီအခုပိုဆိုးလာနေတဲ့မြန်မာနိုင်ငံအခြေအနေကပေါ့ဟိုအာဆီယံအတွက်အပြေရှားဖို့ဟိုစိန်ခေါ်မှုတစ်ခုများဖြစ်နေပါလားအဲ့တော့ရေရှည်မှာဘလို့နီးလန်းတစ်ခုရှိနိုင်ပါမလဲ
စိန်ခေါ်မှုတစ်ခုဖြစ်ပါတယ်အာဆီယံအတွက်မြန်မာပြည်သူတွေအတွက်ကတော့သိကြည့်မှာလည်းအခက်အခဲပါပဲတကယ်စားရေရှည်ကိုပြောရင်တော့အချိန်တော့ယူမှာပေါ့လေဒါပေမဲ့ကျွန်တော်များသောအားဖြင့်ဒီမိကုန်းကိုကျွန်တော်အရင်မေးခဲ့ဘူးတဲ့မြန်မာရေးကျွမ်းကျင်တဲ့ပညာရှင်တွေကိုကျွန်တော်မေးဘူးပါတယ်ဆရာကြီးတို့ကခင်ဗျားတို့ကမြန်မာနိုင်ငံပြည်နာဘလောက်အရေးကြီးတဲ့ခက်ခဲတဲ့ဆိုတာပြောတယ်။ဆရာမကယောဂတစ်ခုရဲ့အခြေအနေကိုပြောပြနေရင်တူတယ်။အဲ့ဒီယောဂကိုပြောင်းဘယ်လိုကုရမလဲဆိုတော့ဆေးလေးပါလေညွှန်ပါလားဆရာကြီးဆိုကျွန်တော်မေးဘူးတယ်။အဲ့ဒီပုံစံပါပြောလဲဆိုတော့အဲ့ဒီအဖြေသိရင်တော့မင်းတို့တိုက်ပြီးလဲကောင်းသွားပြီဘောကွာယောဂအခုအဲ့ဒီဟာကိုမတွေ့နိုင်လို့ခက်တာပဲဆိုပြီးတော့ပြောရပါတယ်ဆိုတော့စိတ်မကောင်းစွာနဲ့ပဲအဲ့လိုပြောမှဖြစ်ပါတယ်။ဒါပေမဲ့ဒီမြန်မာနိုင်ငံပြည်နာပြည်လဲရေးအတွက်ပြပရဲ့ကူညီဆောင်ရွက်မှုကိုအားထားရမယ်ဆိုရင်တော့အာဆီယံဟာအားထားလောက်ဆုံးအဖွဲ့အစည်းဖြစ်ပါတယ်ဒေတာတွင်အဖွဲ့လည်းဖြစ်တယ်အာဆီယံထဲမှာအင်ဒိုနီးရှားနိုင်ငံဟာအားထားလောက်ဆုံးနိုင်ငံဖြစ်တယ်လို့ပြောမှာဖြစ်ပါတယ်ဘာကြောင့်လဲဆိုရင်အင်ဒိုနီးရှားဟာမြန်မာလိုပဲဆီယားနိုင်ငံစတေကိုဖျက်ဆီးပြီးတော့ဒီမိုကရေစီအဖြစ်နဲ့အောင်မြင်မြင်တည်ဆောက်ထူထောင်နေတဲ့နိုင်ငံဖြစ်ပါတယ်အာဆီယံအဖွဲ့အတွင်းမှာရောနိုင်ငံတကာအဆိုင်အဝိုင်းမှာပါအတော်လေးဩဇာအာဏာတက်လာတဲ့နိုင်ငံလည်းဖြစ်ပါတယ်ဆိုတော့သူတို့ဟာသူတို့နိုင်ငံရဲ့စင်လာ ਉਹ ထိုင်ကျင်တဲ့အနေနဲ့သော်လည်းကောင်းမြန်မာနိုင်ငံမှာသလိုပုံစံမျိုးဖြစ်စေခြင်းနဲ့အာဆီယံနိုင်ငံတွင်းမှာဒီမိုကရေစီအင်အားစုတူလာခြင်းနဲ့တူစေခြင်းနဲ့ဆိုတဲ့စစ်နာဆန္ဒနဲ့သော်လည်းကောင်းအင်ဒိုနီးရှားကတော့ပို့ပြီးတော့အတက်တော်လှုပ်ဆောင်နိုင်မယ်လို့ထင်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားဟာအာဆီယံဥက္ကဋ္ဌဖြစ်ဆက်လက်ဆောင်ရွက်ရမယ့်သက်တမ်းကလည်းသိမကြံတော့ပါဘူးဆိုတော့တော့လင်းတော့မျောလင့်ပါတယ်ဖြစ်ပါစီလို့လည်းဆုတောင်းပါတယ်ပြည်သူ။ဟုတ်
ကဲ့ပါကျေးဇူးအများကြီးတင်ပါတ
ယ်ဆရာဦးစန်းနိုင်ငံ။ကျေးဇူးပါတယ
်။အခုတော့လူလူနဲ့ချမ်းမရဲ့အစီအစဉ်အလှရောက်ပါပြီရှင်ဒီသတင်းပတ်မှာတော့မွေအန်ဒီရဲ့အကြောင်းဒေါက်တာတတ်ဆောင်တင်ဆက်ထားပါတယ်။
အခုလိုမိုးရသည့်ကာလမှာမွေအန္တရာယ်ကိုလည်းသတိပြုကြရမှာပါ။မွေကြိုက်ခံရပြီဆိုရင်အသက်အန္တရာယ်ဖြစ်ဖို့ရာဂိုင်းနှုန်းများပြီးအသက်အန္တရာယ်မဖြစ်ခဲ့ရင်တော့မှနောက်ဆက်တဲ့ဆုကြိုတွေဖြစ်ပေါ်ခံစားရနိုင်တာကြောင့်မွေကကြိုတင်ကာကွယ်ထားကြရမှာဖြစ်ပါတယ်။မွေကိုင်းမခံရအောင်ကြိုတင်ကာကွယ်ရတဲ့နေရာမှာမွေအန္တရာယ်ကာကွယ်ရေးဖနက်တွေဟာအရေးပါတဲ့ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တယ်လို့ကုသရောဂါဗီဒပညာရှင်တဦးဖြစ်သူဒေါက်တာဒေါ်အောင်မာကအခုလိုပြောပါတယ်
။ဒီမွေအန္တရာယ်ကာကွယ်တဲ့ဖနက်ကူပေါ့နော်။ဟိုလူတိုင်းပေါ့နော်။ဖြစ်နိုင်ရင်ဒီမွေရှိတဲ့နေရာကိုသွားတဲ့အတူတိုင်းစီးစေချင်ပါတယ်။ နော်အဲ့တော့အဲ့ဒီဟိုကိုယ့်ရဲ့ channel မှာပဲရှင်းရှင်းမွေဒေတာမှာပဲမွေရှိတဲ့ရက်ဒေတာကိုပဲသွားသွားဘယ်လိုနေရာကိုပဲသွားသွားစီးပါနော်အလှလည်းပဲစီးပါအကျန်းလည်းပဲစီးပါအလှစီးပဲဖြစ်ဖြစ်အကျန်းစီးပဲဖြစ်ဖြစ်မိမိရဲ့ကိုယ်တိုင်ရဲ့မိမိရဲ့အသက်အန္တရာယ်ကိုလည်းကာကွယ်ပါမိမိရဲ့မိသားစုနောက်တစ်ခါမိမိရဲ့တငယ်ချင်းပြီးတဲ့အခါမှာမိမိရဲ့အလုပ်သမားလယ်သမားနော်ကိုယ့်ရဲ့စိုက်ပျိုးရေးလုပ်ငန်းမွေးမြူရေးလုပ်ငန်းမှာရှိနေတဲ့ဒီအလုပ်သမားတွေကိုလည်းပဲဒီမွေအန္တရာယ်ကာကွယ်တဲ့ဖက်နဲ့ကာကွယ်ပေးပါ
မွေအန္တရာယ်ကာကွယ်တဲ့ဖက်တွေဟာမွေကြိုက်ခင်ရတဲ့အခါထိရောက်တဲ့ကာကွယ်မှုဖြစ်စေတဲ့ဆိုပေမဲ့မွေအန္တရာယ်ကာကွယ်တဲ့ဖက်တွေဝိတ်ဆင်ပြီးမွေနဲ့စော်ကစားတာမျိုးကိုတော့မပြုလုပ်တင်ဘူးလို့ဒေါက်တာတော်အိုမာကအခုလိုပြောပါတယ်
တိုးတော်လည်းမွေအန္တရာယ်ကာကွယ်တဲ့ဖက်ကိုကျမတို့ကတီထွင်ထားပြီးတော့စီးပြီးဆိုပြီးတဲ့အခါကျတော့ဒီဟာနဲ့ကဲမွေပေါက်ဆန်းဟာဆိုပြီးတော့အဲ့ဒီလိုလေးတော့ဟိုမလုတ်စေချင်ပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့ရဲ့စမ်းသက်တယ်ဆိုတာဟာအောင်မြင်မှုဆိုတာအတိုင်းတာတစ်ခုပါပဲ။နော်။သို့တော်လည်းပဲဒီ materials မှာတချို့နေရာလေးတွေမှာအားနည်းတဲ့နေရာလေးတွေမရှိဘူးရှိမယ်ဆိုတာကျမတို့ကမပြောနိုင်ဘူး။အဲ့တော့သူ့ရဲ့ဒီ materials ရဲ့အားနည်းတဲ့နေရာလေးတွေကိုသွားပြီးတော့ထိမိရင်တော့လည်းကောင်းဒါမှမဟုတ်လို့ရှိရင်ဒီဖက်နက်ကိုစီးရင်ပြုတ်ရင်းနဲ့ဥပမာဟလာ acid လိုဟာမျိုးတွေနော်လောင်ထားမယ်စားထားမယ်ဆိုလို့ရှိရင်အဲ့ဒီလိုအားနည်းနေတဲ့နေရာမျိုးတွေကိုသွားပြီးတော့ထိနေတဲ့အချိန်မှာမွေကလည်းအဲ့ဒီနေရာကိုမှတဲ့တယ်ပဲပေါက်မိတယ်ဆိုလို့ရှိရင်ဒါကအန္တရာယ်ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့ဒီဖက်နက်ကိုစီးထားတော့လည်းပဲဒီဖက်နက်စီးထားတာပဲဆိုပြီးတော့မွေနဲ့ဆော့ကစားတာမျိုးကိုမလုပ်သင့်ပါဘူးနောက်တစ်ချက်ကတော့နော်ဒီဖက်နက်စီးထားတာပဲဆိုပြီးတော့မွေးပေါက်လည်းပဲစေးုံသွားစရာမလိုတော့ဘူးလို့အဲ့ဒီလိုတော့လည်းမယူဆစေချင်ပါဘူးနော်ဒီဖက်နက်စီးထားတယ်မှန်တယ်အတိုင်းအတာတော်တော်များများကာကွယ်တယ်နော်အဲ့ဒီလိုကာကွယ်တယ်ဆိုတော့လည်းပဲမွေးပေါက်ခံရတယ်ဆိုလို့ရှိရင်တော့နော်မွေးပေါက်ခံရတဲ့အစိတ်ကတကယ်ဝင်နေမဝင်ဘူးဘလို့အနေထားရှိလည်းမရှိဘူးဆိုတဲ့ဟာကိုသိနိုင်ဖို့အတွက်ကတော့ဒီနီးစပ်ရာစေးုံစေးကမ်းမှာတစ်ဆင့်ကျန်းမာရေးဝန်ထမ်းနေစီမှာတော်ပြီးတော့ပေါ့နော်ဟိုစမ်းသက်မှုလေးတော့ခံယူစေခြင်းနဲ့နော်စောက်ရှောက်မှုလေးတော့ခံယူစေခြင်းပါတယ်လို့
မွေကြိုက်ခံရပြီဆိုရင်ဆေးရုံဆေးကန်းကိုအချိန်မီရောက်အောင်သွားပြီးမွေစိတ်ဖြည့်ဆည်းထိုးနှံကုသခြင်းကလည်းအရေးပါတာပါမွေကြိုက်ခံရပြီဆိုရင်မွေစိတ်ဖြည့်ဆည်းထိုးနှံကုသလို့ရတယ်ဆိုပေမဲ့မွေကြိုက်မခံရအောင်ကြိုတင်ကာဝယ်ထားခြင်းကသာပိုပြီးတော့အကျိုးများစေတယ်လို့ဒေါက်တာဒေါ်အောင်မာကအခုလိုရှင်းပြပါတယ
်မွေစိတ်ဖြည့်ဆည်းရရှိမှုတဲ့လူတိုင်းကအသက်အန္တရာယ်ကလွတ်မြောက်နိုင်သလားဆိုတဲ့ဘေးကွန်းကလည်းဒါတော်တော်လေးပေါ့နော်ဟုတ်စားပေါ့မရနိုင်ဘူးလို့ပဲကျွန်မပြောလို့ခြင်းပါတယ်။ဘာကြောင့်လဲဆိုတော့မွေစိတ်ဖြည့်ဆည်းမှလည်းပဲခုနလိုဟိုဒီသူ့ရဲ့ဟိုပါเนาะသွေးလှည့်ပတ်မှု system မှာထိပြီးတဲ့အခါကျတော့သွေးယူဆမှုပေါ့เนาะအဲ့ဒီလိုဖြစ်တာရှိတယ်။နောက်တစ်ခုကဒီ nervous system ပေါ့เนาะဒီအာယုံကြောမှာထိခိုက်တဲ့စနစ်တွေရှိတယ်။ဆိုတော့အဲ့တော့မွေအကြိုက်ခံရတဲ့သူကเนาะမွေစိတ်ဖြည့်ဆည်းကိုဘယ်ချိန်မှထိုးရတာလဲ။ဝင်သွားတဲ့မွေစိတ်ပမာဏကဘယ်လောက်များတယ်လဲ။အဲ့ဒီပုံမှာမူတည်ပါတယ်နော်မွေကအကြိုက်ခံရပြီးခံရခြင်းမှာချက်ချင်းဆေးထိုးတာမဟုတ်ပါဘူးအချိန်ကာလတစ်ခုတော့သူကစောင့်ရတယ်လीအဲနော်ဘာကြောင့်လဲအဲ့ဒီဆေးရုံကိုရောက်ဖို့အတွက်ကိုဒီလူနာကိုတည်သွားရမယ်နော်အဲ့ဒီခါမှာလန်ခီးမှာဘယ်လိုတည်မလဲနော်နောက်တစ်ခါအဲ့ဒီလိုအချက်လက်ဒီပုံမှာမူတည်ပြီးတော့မှအသက်အန္တရာယ်ကလွတ်မြောက်တယ်မလွတ်မြောက်ဘူးပေါ့တခါကြိုက်တဲ့နေရာပေါ်မှာလည်းတခါမူတည်ပါတယ်ခြေထောက်ကတော့အများဆုံးကြိုက်တယ်သို့တော်လည်းပဲခုနလိုလက်မှာကြိုက်သလားဥမာဥကောင်းလိုနေရာမျိုးမှာကြိုက်သလားအဲ့ဒီပုံမှာမူတည်ပြီးတော့လည်းမွေစိတ်ဖြည့်စည်းဘလောက်ရတယ်မရဘူးပုံမှာမူတည်ပါတယ်နောက်တစ်ခါမွေစိတ်ဖြည့်စည်းရတော့တကယ်အလုံးလောက်ပေါ့နော်ဟိုအချိန်ကြီးပြည့်အောင်ထိုးနိုင်သလားပေါ့နော်အဲ့ဒီအချက်ဒီပုံမှာလည်းမူတည်တယ်အဲ့တော့အချိန်ကာလနဲ့မွေစိတ်ရဲ့ပမာဏပုံမှာမူတည်ပြီးတော့ဒီလူကအသက်ရှင်မရှင်ပေါ့နော်ဒါလေးကစစ်စားလို့ရပါတယ်နောက်တစ်ခုကဟိုမှာကြောက်ကတ်လိုဟာမျိုးထိခိုက်သွားပြီဆိုလို့ရှိရင်เนาะအသက်ရှင်သည်ဆိုသည်တန်အောင်တော့မှာပဲပြန်ပြီးတော့ဟိုကြောက်ကတ်ဆေးကြောတဲ့ dialysis ပြန်လုပ်ရတာမျိုးပေါ့เนาะဆိုရင်အဲ့ဒီကဟိုအသက်အန္တရာယ်ကမရှိသည့်တန်အောင်တော့မှာပဲဒီလူနာအတွက်ကအများကြီးဟိုရေရှည်မှာနာတာဟိုပါเนาะထိခိုက်နေတာမှုတွေအများကြီးဖြစ်နိုင်ပါတယ်
မွေရည်များတဲ့အခုလိုမွေရသည့်ကာလမှာမွေကြိုက်မခံရအောင်သတိပြုကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျေးဇူးတော်ပ
ါအခုတော့အာကစားအစီအစဉ်ကိုထုတ်လွှင့်ရမယ့်အလှည့်ရောက်ပါပြီအမေရိကန်အမျိုးသမီးအသင်းရဲ့တိုက်စင်မှုရာပီနိုဘောလုံးသမားဘဝကနေအနားယူမယ်လို့ကြေညာလိုက်တဲ့အချိန်ဝင်းဘယ်ဒါ10နှစ်ပြိုက်ပွဲဘက်ကသတင်းတွေနဲ့ဥရောပဘောလုံးသမားအပြောင်းရွှေ့နောက်ဆုံးအခြေအနေတွေကိုကိုရန်နိုင်တင်ပြထားပါတယ်ရှင
်။ဒ င်္ဂလာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားကားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့ Wimbledon Tennis ကြိုင်ပွဲတွေကိုကျင်းပနေပြီးတော့အခုဆိုရင်ဒုတိယပတ်ထဲကိုရောက်နေပြီဖြစ်ပါတယ်ဒီနှစ်မှာထူးခြားတာကတော့ Champion ဟောင်းတွေဖြစ်တဲ့ Federer နဲ့ Nadal တို့သူတို့ Wimbledon ကြိုင်ပွဲတွေကိုစတင်ကစားတဲ့အချိန်ကစပြီးဒီနှစ်ကတော့နှစ်ယောက်စလုံးပထမဆုံးမပါနိုင်တဲ့နှစ်တစ်နှစ်ဖြစ်ပါတယ်။နဒါကတော့ဒဏ်ရာကြောင့်ဝင်ပြိုင်နိုင်ခဲ့ပဲဖက်ဒရာကတော့မနစ်ကတင်းနစ်ကစားတာကနေအနားယူခဲ့တာပါ။ဒါပေမဲ့လည်းမစ္စတာဝင်ဘောတန်လို့ခေါ်ကြတဲ့ဖက်ဒရာကတော့ပြိုင်ပွဲကိုလာပြီးတော့အားပေးကြည့်ရှုခဲ့ပါတယ်။အင်္ဂါနေ့ကအမျိုးသမီးควอတာဖိုင်နယ်ပွဲတွေမှာတော့ချက်နိုင်ငံကဗွန်ဒရူဆိုဗတ်ကအမေရိကန်ကပေဂိုလာကို 6-4-2-6 6-4 နဲ့နိုင်ပြီးတော့ယူကရိန်းနိုင်ငံကအလီနာစပီတိုလီနဲ့ကပိုလန်နိုင်ငံကကဘာအဆင့်နဲ့အီဂါစွီယက်တိုက်ကို5-6-6 နဲ့နိုင်သွားတာကြောင့်ကမ္ဘာစစ်တစ်ပြောတဲ့ခါควอတာဖိုင်နယ်မှာပြုတ်သွားခဲ့ပါတယ်။အမျိုးသားဘက်မှာတော့အီတလီကယန်နစ်ဆင်နာကစိုက်ဖျူလင်ကို 6-4-3-6 6-6 နဲ့နိုင်ရပြီးတော့ဇာဗီယာနိုင်ငံသားနိုဗောက်ဂျိုကိုဗစ်နဲ့အွန်ဒရီရူဘလော့တို့ပွဲမှာတော့ဂျိုကိုဗစ်က 4-6-6-1 6-4-6-3 နဲ့နိုင်ပြီးတော့ဆီမီဖိုင်နယ်ကိုတက်သွားကြပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့ကွန်ကာကော့ဂိုကပ်ဖလာဘောလုံးပွဲကိုကျင်းပနေပြီးတော့ပြီးခဲ့တဲ့သတင်းပတ်ကควอတာဖိုင်နယ်ပွဲတွေကိုကစားကြတာမှာစနေနေ့ကပွဲတွေမှာတော့ပနားမကကာတာကို4-0နဲ့နိုင်ပြီးတော့မက္ကဆီကိုကကော့စတာရီကာကို2-0နဲ့နိုင်ပါတယ်။တနင်္ဂနွေနေ့ကပွဲတွေမှာတော့ဂျမေကာကဂေါ်ဒီမာလာကို2-0နဲ့နိုင်ပြီးအိရှင်အမေရိကန်နဲ့ကနေဒါတို့ပွဲမှာတော့တစ်ဖက်2-0တရေကျလို့ပယ်နယ်တီကန်တာမှာအမေရိကန်က3-2နဲ့နိုင်ပြီးတော့ဆီမီဖိုင်နယ်ကိုတက်သွားပါတယ်။ဒါကြောင့်ဒီဖိုင်နယ်မှာတော့အမေရိကန်နဲ့ပနားမာမက္ကဆီကိုနဲ့ဂျမေကာတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။ယောဘဘကဘောလုံးသတင်းတွေမှာတော့အသင်းတွေဟာလာမယ့်ဘောလုံးရာသီအတွက်ပြင်ဆင်တဲ့အနေနဲ့အသားသမားအသစ်တွေကိုခေါ်နေကြတာမှာပြင်သစ်ကနာမည်ကြီး PSG အသင်းကတော့ဂျမီကဘိုင်ယန်မြို့မှာကစားနေတဲ့ပြင်သစ်နောက်တန်းလူလူကတ်ဆာနန်ဒက်စ်ကို9နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ်။လူကတ်ဆာနန်ဒက်စ်ကိုပြောင်းရွှေ့ခြင်းဘလောက်နဲ့ဝယ်ခဲ့တယ်ဆိုတာကိုမချေညာပေမဲ့လည်းဒီနေ့မီဒီယာတွေမှာတော့ယူရိုတန်း40နဲ့ဝယ်ကြတာဖြစ်တယ်ဆိုပြီးတော့ပေါ်ပြနေကြပါတယ်။ PSG အသင်းကဟာနန်ဒက်ကိုခေါ်ခဲ့တဲ့ PSG Sporting Lisbon မှာကစားနေတဲ့ Uruguay ကွေးလယ်လူမန်နျူအယ်အူဂါတေးကိုလည်းယူရိုတန်း60နဲ့ဝယ်ခဲ့ပါတယ်။ PSG အသင်းဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲနီးပြဂေါတီယေနဲ့လမ်းခွဲလိုက်ပြီးတော့သူ့နေရာမှာဘာစီလိုနာနဲ့စပိန်နီးပြဟောင်း Luis Enrique နဲ့အစားထိုးခဲ့သလိုစပိန်တိုက်စစ်မှုမှာကိုဆန်စီယို Internautan Lumelan Skriniar နဲ့အန်ဂိုရီးယားကစားသမားလီကန်အင်းတို့ကိုလည်းခေါ်ထားတာကြောင့်အခုဆိုရင်နီးပြတဲ့အန်ရီဂေလက်ထက်မှာကစားသမားအသစ်ခေါ်တာ9ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာစပိန်ဘက်မှာတော့အက်တလက်တီကိုမက်ဒရစ်အသင်းကချယ်ဆီမှာကစားနေတဲ့စပိန်နောက်တန်းလူအက်စ်ဘောအီကွက်တာကိုတနစ်စာချုပ်နဲ့ခေါ်လိုက်ပါတယ်အက်စ်ဘောအီကွက်တာဟာချယ်ဆီမှာ17နှစ်ကြာကစားပြီးတဲ့နောက်စာချုပ်သက်တမ်းပြည့်ဖို့တနစ်ကျန်နေသေးပေမဲ့လည်းချယ်ဆီဘက်ကသူ့ကိုအသင်းကနေထွက်ခွာခွင့်ပေးလိုက်တာကြောင့်အက်တလက်တီကိုအသင်းကသူကိုပြောင်းရွှေ့ကြည့်မပါပဲအလွတ်ခေါ်ယူလိုက်တာဖြစ်ပါတယ်ဆက်တဲ့မှာပဲအာဂျင်တီးနားတောင်ပံကစားသမားအန်ဟယ်ဒယ်မာရီယာဟာသူ့အသင်းဟောင်းဖြစ်တဲ့ Sporting Lisbon ကိုပြောင်းသွားခဲ့ပါတယ် Sporting Lisbon ကအသက်35နှစ်ရှိဖြစ်တဲ့မာရီယာကိုတနစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်တယ်လို့သတင်းတွေကဖော်ပြကြပါတယ်ဒီဘက်ဘောလုံးသမားအပြောင်းအရွှေ့တွေမှာအထူးခြားဆုံးတစ်ခုကတော့ Manchester United ရဲ့အသင်းကစိန်ဂိုးသမား David De Gea မယူသင်းကနေထွက်ဖို့သုံးဖြတ်လိုက်တာဖြစ်ပါတယ်။အသင်းမှာ12နှစ်ကြာကစားပြီးတဲ့နောက်မယူအသင်းနဲ့စာချုပ်သက်တမ်းကုန်ပြီးနောက်ထပ်စာချုပ်သက်တမ်းတိုးဖို့နှစ်ဖက်ဆွေးနွေးမှုတွေအဆင်မပြေဖြစ်ပြီးတော့အသင်းကနေထွက်ဖို့သုံးဖြတ်လိုက်တာဖြစ်ပါတယ်။ De Gea ကတော့အသင်းပရိသတ်တွေကိုသူအသင်းကနေထွက်ပြီးဆိုတဲ့အကြောင်းကိုဇူလိုင်လ10ရက်နေ့ကစာရေးပြီးတော့နှုတ်ဆက်ခဲ့ပါတယ်။ဆိုတော့မယူသင်းကဒဟဲကိုစာချုပ်သက်တမ်းမတိုးဖို့ဆုံးဖြတ်လိုက်တာဘာကြောင့်မလဲအထူးသဖြင့်အသက်32နှစ်သားရှိသေးတဲ့ဥရောပရဲ့အကောင်းဆုံးဂိုးသမားမဟုတ်ရင်တောင်မှအကောင်းဆုံးနေတဲ့ကတယောက်ဖြစ်တဲ့ဒဟဲကိုပြောင်းရွှေ့ခြင်းတပြားမှမရပဲအသင်းကနေအလွတ်ပြောင်းခွင့်ပေးလိုက်တဲ့မယူအသင်းရဲ့ကင်တွယ်ပုံမှန်ကန်ပါရဲ့လားဒါရင်နဲ့ပတ်သက်ပြီးတော့ Soccer Follow Journal ရဲ့ Editor ချုပ်ကိုကျော်မျိုးရဲ့အမြင်ကိုမေးကြည့်ထားပါတယ
်တကယ်ရောကဗျာကျွန်တော်သူတို့ဘာကြောင့်လမ်းခွဲရလဲဆိုတော့နှစ်ပတ်စလုံးစာချုပ်သက်တမ်းညှိနှိုင်းရမှာအဆင်မပြေဖြစ်တာမျိုးလည်းရှိနိုင်တယ်လို့ပြီးတော့တကယ်ရရဲ့ပြီးခဲ့တဲ့ရာသီအမှားတွေကလည်းဒီပြတန်ဟက်ကိုစိုးရင်စရာဖြစ်စေနိုင်တယ်လို့ကျွန်တော်တို့ထင်တယ်။ယူနဲ့စီဗီယာနဲ့ရဆိုင်ခဲ့တဲ့ဒီယူရိုပါလိပွဲမှာဆိုရင်လည်းတကယ်ရကတော်တော်လေးကိုအမှားတွေကျူးလွန်ခဲ့တယ်။ဝက်ဆန်နဲ့ပွဲမှာလည်းအမှားတွေကျူးလွန်ခဲ့တယ်။ FA ဘလောဘိုလူပွဲမှာလည်းတကယ်ရရဲ့ ဝေးကံချက်တွေမကာကွယ်နိုင်မှုကလည်းတဟဟကိုစိုးရင်စရာဖြစ်သွားစေတယ်ပြီးတော့သူကဘောလုံးကိုရပြီးတဲ့ခါမှာပြန်ပြီးတော့ဖြန့်ဝင်တဲ့နေရာမှာလည်းအားနေတဲ့ခါကျတော့တဟဟကအဲ့လိုမျိုးကြီးသိမ့်မကြိုက်ဘူးပြောအင်းချက်တွေဘောလုံးမှာကင်တွယ်ခဲ့တဲ့ပုံစံရောက်ဆိုရင်ဒီကိုသမားကသူကဟိုအားလုံးရဲ့အဆပြုရပါပဲဒီကိုသမားအဆမပြုနိုင်ရင်မှားမယ်တကယ်ဘောလုံးပိတ်ပုံမှုကြီးကမှားရတော့တော်များရပွဲပေါင်းလို့လေအဲ့တော့သူ့ရဲ့အစိုက်ကိုသမားမဟုတ်ဘူးဆိုတော့အခါမှာသူအဲ့ဒီနေရာကိုစတင်ပြောင်းလဲဖို့သူစူးစမ်းလိုက်တယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာတဟဲရောက်ကကျွန်တော်တို့ဒီမန်ယူမှာ12နှစ်ကစားခဲ့တယ်အသက်ကလည်းတိတ်မကြီးသေးတော့ထားမယ်ဆိုရင်ထားလို့ရတယ်ထားမယ်ဆိုရင်အရန်ကိုသမားဖြစ်သွားမလဲဖြစ်သွားမယ်ဆိုရင်တဲရလည်းသူကလက်ခံမှာမဟုတ်ဘူးသူကလည်းပြီးခဲ့တဲ့ရာသီကတွေ့လဲအိတ်စုကိုရတဲ့အခါကျတော့သူကလည်းသူရန်ထားရင်သူကလည်းကြေတတ်မဲ့အပုံစံမရှိဘူးအဲ့တော့နှစ်ဦးနှစ်ဖက်လမ်းခွဲလိုက်ကြတယ်လို့ထင်တယ်ဒီလိုမျိုးကြီးလမ်းခွဲလိုက်တာကတော့ဘန်ယူအတွက်တော့နင့်နာမှုတော့ရှိတယ်အချိုးမြတ်ပိုင်းဆိုင်ရာကဆုံးရှုံးနင့်နာသွားရတယ်ဘန်ယူအနေနဲ့သူကပထမဆုံးကသူကစာချုပ်ချုပ်မယ်စာချုပ်တင်ချုပ်မယ်လုပ်ပြီးတော့မှနောက်ပိုင်းမှာမချုပ်တော့ဘူးလုပ်လိုက်တယ်ဒါကြောင့်မလို့ဘန်ယူအတွက်နင့်နာတဲ့အဆုံးမြတ်ချက်တစ်ခုဖြစ်တယ်လို့တော့ကျွန်တော်တော့မြင်တယ်
အဲဟာမယူသိမ်းမှာ12နှစ်ကြာကစားပြီးပွဲပေါင်း945ပွဲနဲ့အသင်းသမိုင်းမှာတတမမြောက်ပွဲအများဆုံးကစားတဲ့ကစားသမားဖြစ်လာခဲ့ပြီးတော့မယူအသင်းနဲ့အတူ Premier League တစ်ကြိမ် FA ဖလားတစ်ကြိမ် League ဖလားနှစ်ကြိမ်နဲ့ Europa League တစ်ကြိမ်ရပြီးတော့ Community တိုင်းကိုသုံးကြိမ်ရခဲ့ပါတယ်။ဒါပြင်မနစ်ကလည်း Premier League ရဲ့အကောင်းဆုံးဂိုးသမားစုရွှေလဲစုကိုရခဲ့ပြီးတော့အသင်းသမိုင်းမှာ Clean Sheet အကြိမ်190နဲ့ Clean Sheet အများဆုံးရတဲ့ဂိုးသမားတယောက်ဖြစ်လဲစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီဘက်မှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ American မျိုးသမီးဘောလုံးသင်းကနာမည်ကြီးတိုက်စစ်မှု Megan Rapinoe ဟာ2023ခုနှစ်အမျိုးသမီးကမ္ဘာဖလားပွဲနဲ့လက်ရှိ American Major League ဘောလုံးရာသီအပီးမှာကစားသမားဘောက်ကနေအားယူတော့မဲဆိုပြီးတော့စနေနေ့ကကြေညာလိုက်ပါပြီ
My last season my last World Cup and my last NWSL season
ဒါကကျွန်မအတွက်တော့နောက်ဆုံးကစားမဲ့ဘောလုံးရာသီဖြစ်ပါတယ်ဒီကမ္ဘာဖလားကနောက်ဆုံးကစားမဲ့ကမ္ဘာဖလားဖြစ်ပြီးအမေရိကန်အမျိုးသမီးအမတ်ပေးဘောလုံးပွဲတွေမှာကစားတဲ့နောက်ဆုံးဘောလုံးရာသီဖြစ်ပါတယ
်သူတို့တော့ဒီနှစ်ကမ္ဘာဖလားက၄ချိန်မြောက်ကမ္ဘာဖလားဖြစ်ပြီးတော့တကယ်လို့အမေရိကန်အမျိုးသမီးအသင်းသားဒီနှစ်မှာထပ်ပြီးတော့အနိုင်ရမယ်ဆိုရင်တော့ဒါကကမ္ဘာဖလားကို၃ချိန်ဆက်တိုက်ရမှာဖြစ်ပါတယ်ခင်ဗျာ
ချာတာပရင်းနဲ့မနေ့ခင်အတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်ခုတော့သတင်းချင်းချုပ်ကိုကိုစုံမှုကျော်ကတင်ပြမှာဖြစ်ပါတယ်
အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာအာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးတက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုဇူလိုင်လ23ရက်နေ့နဲ့14ရက်နေ့တွေမှာရောက်ရှိမှာဖြစ်ပြီးမြန်မာအရေးပါဝင်ဒေတာတွေနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေအားလုံးကိုရပ်တန့်ဖို့လူသားချင်းစာနာမှုအကူအညီပေးတာတွေကိုခွင့်ပြုဖို့တရားမျှတမှုကင်းမဲ့စွာဖန်တစီထားသူအားလုံးကိုပြန်လွှတ်ဖို့နဲ့အားလုံးပါဝင်တဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းကိုပြန်သွားဖို့အမေရိကန်အစိုးရကတိုက်တွန်းထားကြောင်းကြေညာချက်မှပြောဆိုထားပါတယ်။လီတူနီးရီးယားနိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့နေတိုးထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ကဒီအစည်းအဝေးကနေယူကရိန်းအတွက်ရလဒ်ကောင်းတွေပေါ်ထွက်ခဲ့တယ်လို့ပြောဆိုသလိုရုရှားကိုလည်းအပြင်းအထန်သတိပေးလိုက်ပါတယ်။တရုတ်ဆွေးရနဲ့ပတ်သက်တဲ့အင်တာနက်မှာအကျက်အလက်ခိုးယူတဲ့အဖွဲတစ်ဖွဲကနေအနောက်ယောဘကအစိုးရအပါအဝင်ဌာနပေါင်း25ခုရဲ့အီးမေးလ်တွေကိုဖောက်ထွင်းဝင်ရောက်ခဲ့တယ်လို့ Microsoft ကုမ္ပဏီကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။ပါရာဂွေးမှာသမ္မတအသစ်အဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ဆန်တီယာဂိုပီနာကသူ့ရဲ့၅နှစ်တာတက်တန်းအတွင်းမှာထိုင်ဝမ်ဘက်ကရက်တည်ပြီးတောင်အမေရိကမှာထိုင်ဝမ်နဲ့တခုတည်းသောတန်တမာဆက်ဆံရေးထူထောင်မဲ့မဟာမိတ်ဖြစ်တယ်လို့ဗုဒ္ဓဟူးနေ့မှာထပ်မံအတည်ပြုပြောဆိုခဲ့ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံမှုကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook Kevin Fowler နဲ့ Zubair Etiep တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့စီစဉ်တွေကိုတော့ line to meter 3258တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မ Thank you type ပါ
Thank you.
This program